Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ American Prince Washington DC မြို့တော်အမေရိကန်အတန်းရ2019ခုနှစ်မတ်လ5ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးပါပါစီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘက်ဆက်မြို့လေးကနောက်ဆုံးလက်ကျန် AS တိကျတွေကိုတိုက်ခိုက်နေတဲ့မှုတွေကိုခတ်တရန်နာထားလိုက်ပါတယ်ဒီမိုကရက်တီကြီးစိုးထားတဲ့အောက်လွတ်တော်က American သမ္မတ Donald Trump ရဲ့တရားရေးကြောင်းဝင်နှောက်ယှက်မှုမရှိကြဲကြဲပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေတင်းနှင်းလာနေမှာစတင်လိုက်ပါပြီရိုညာဒုက္ခတဲ့အရေးအကူအညီပေးဖို့ WPFB ကုလသမဂ္ဂစာနာရိတ်ခအစီအစဉ်ကိုအမေရိကန်ကဒေါ်လာ45တန်းခွဲထပ်ပြီးတော့ပေးရလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမသိနေထိုင
်ကောင်းပါပြီရှင်သတင်းဆောင်မတွေထုတ်လွှင့်တဲ့အခါမှာတော့ကုလလုံခြုံရေးကောင်စီကမြန်မာအပေါ်မှာအရေးယူဖို့အစီအစဉ်မရှိသေးတဲ့အကြောင်းသတင်းကိုအရင်ဆုံးနှားဆင်ကြရပါမယ်
At this stage the question of sanctions was not on the agenda
ဒါပြင်မတိမငိမ့်ဖြစ်နေတဲ့ရခိုင်ပြည်နယ်ကအုတ်ချွေမှုတွေနှုတ်ထွက်နေတဲ့အကြောင်းဗင်နီဇွဲလာတိုက်ခိုက်ခေါင်းဆောင်ရဲ့ပြည်တော်ဗျန်ခီအရာတွေကိုနားဆင်ကြရမယ်အပြင်ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြမရေးသတင်းတွေကိုကောက်နှုတ်တင်ပြပေးမယ်အပြင်စီးပွားရေးနဲ့သုတဆုံနဲ့အမေရိကန်တခွင်အပတ်စဉ်ခဏတို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကကြီးညာပေးကြပါအောင်ရှင်
စီးရီးယားနိုင်ငံအရှိမြောက်ပိုင်းက Box House မြို့ကလေးကနေနောက်ဆုံးလက်ကျန် IS စစ်တွေးကြတွေကို American တွေပံ့ပိုးပေးနေတဲ့တပ်ဖွဲ့တွေကဝန်းရံထားပြီးတိုက်ခိုက်နေမှုတွေကိုခေတ္တရန်နာထားလိုက်ပါတယ်။ဒီလိုရန်နာထားတာကိုအခွင့်ကောင်းယူပြီးရားနဲ့ချီတဲ့ IS စစ်တွေးကြတိုက်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဟာ Box House ကနေပြီးတော့ထွက်ပြေးနေကြပါတယ်။ထွက်ပြေးသူအရေးအတွက်အတိအကျကိုမသိရသေးပေမဲ့သူတို့တွေထွက်ပြေးကြကြောင်းSDF Syria Democratic တပ်ဦးအဖွဲ့တွေ Cuts ပြည်သူစစ်တွေနဲ့လူခွင့်ဆောင်ကြည့်သူတွေကတနင်္လာနေ့ညနေပိုင်းမှာအတိအပြုပြောကြားခဲ့ကြပါတယ်။ London အခြေစိုက် Syria အရေးဆောင်ကြည့်တဲ့အဖွဲ့ကတော့ IS တိုက်ခိုက်ရေးသမား150လောက်ဟာ SDF တွေစီမှာလက်နက်ချခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လူ400လောက်ကတော့ Euphrates မြစ်ကမ်းတွေဘက်ကိုထွက်ခွာသွားကြတယ်လို့ပြောပါတယ်။တနင်္လာနေ့ညပိုင်းအထိကတော့ထွက်ပြေးသူက1200လောက်ရှိတယ်လို့လည်းပြောပါတယ်။
ဗင်နီဇွဲလားနိုင်ငံမှာသူ့ကိုယ်သူဂျာပြတ်သမရအဖြစ်ကြီးညာထားတဲ့တိုက်ခန်ခေါင်းဆောင်ဟွန်ဂွေးရိုဟာဖေဖော်ဝါရီလ23ရက်နေ့ကနိုင်ငံတွင်းကနေပြီးတော့ကိုလံဘီယာကိုတိုက်ဆိတ်ထွက်ခွာသွားခဲ့ပြီးမနေ့တုန်းကတင်းနာနေမှာတော့ဗင်နီဇွဲလားမြို့တော်ခရာကတ်စ်ကိုအနေနဲ့ကင်းကင်းနဲ့ပြန်ပြီးတော့ရောက်လာခဲ့ပါတယ်ဗင်နီဇွဲလားရဲ့လက်ရှိသမရနီကိုလတ်စ်မာဒူရိုအစိုးရကသူ့ကိုခီးသွားလာခွင့်ပိတ်ပင်ထားလို့အဖမ်းခံရမလားဆိုပြီးတော့စိုးရိမ်မှုတွေရှိနေကြတာပါနိုင်ငံတော်တရားရုံးချုပ်ကတိုက်ခန်ခေါင်းဆောင်ဟွန်ဂွေးရိုကိုခီးတော်လာခွင့်ပိတ်ပင်ထားတာပါဗင်နီဇွဲလားနိုင်ငံအတွင်းကြက်တဲတွေကြောင့်အစားအစာနဲ့ဆေးဝါးတွေပြတ်တောက်နေလို့လူသားချင်းစာနာမှုဆိုင်ရာအကူအညီထောက်ပံ့နေရရှိရေးအတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုပြည်ပခီးထွက်ခွာခဲ့တာဖြစ်ပါတယ်သူဟာကိုလံဘီယာနိုင်ငံအပြင်ဒီဘရာဇီးလ်ပါရာဂွေးအာဂျင်တီးနားနဲ့အီကွေဒေါ်နိုင်ငံတွေကိုပါတောက်ခဲ့ပါတယ်အင်းဒီချင်းနိုင်ငံတွေနဲ့အမေရိကန်ပါဝင်နိုင်ငံ50လောက်ကအတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုကိုဂျာပြတ်သမ္မတဖြစ်လက်ခံထားကြတာပါမဒူရိုဆိုရရဲ့ဖိနှိပ်မှုတွေကြောင့်ဒီမိုကရေစီရေးပြောင်းလဲမှုလှုပ်ရှားမှုတွေဟာရပ်တန့်တော့မှာမဟုတ်ဘူးလို့မြို့တော်ကရာကတ်စ်မှာပြုလုပ်တဲ့လူလူစည်းပွဲပွဲမှာဝိုက်ဂွိုင်ဒိုကပြောဆိုခဲ့ပါတယ်
။ဒီမိုကရက်တစ်ချီးဆိုထားတဲ့အောက်လွှတ်တော်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2016မဲဆွဲပွဲသူစီးပွားရေးနဲ့သူအာဏာရယူခြင်းတွေမှာတရားရေးကိုကြောင်းဝင်နှောက်ယှက်မှုတွေရှိမရှိကြဲကြဲပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေကိုတနင်္လာနေ့မှာစတင်လိုက်ပါပြီ။အမေရိကန်ပြည်ထောင်စုရဲ့40-50မြောက်သမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့ဖွဲ့စည်းပေါင်း82ခုကိုသတင်းနှစ်ပတ်အတွင်းသက်ဆိုင်ရာစစ်စစ်တမ်းတွေပေးပို့ဖို့အတွက်အောက်လွှတ်တော်တရားရေးကော်မတီကအကြောင်းကြားစာတွေပေးပို့တောင်းဆိုလိုက်ပါတယ်။သမ္မတဘက်ကဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးရုံနဲ့မကဘဲသမ္မတတပ်တန်းနှစ်အတွင်းအာဏာအလွဲသုံးစားလုပ်မှုရှိမရှိနဲ့အဂတိလိုက်စားမှုရှိမရှိပါစုံစမ်းသွားမယ်လို့တရားရေးကော်မတီကပြောပါတယ်။ကော်မတီဥက္ကဋ္ဌလွှတ်တော်မှဂျယ်ရီ နက်တလာကသမ္မတထရမ့်မှာနှစ်ပေါင်းများစွာနေတိုင်းနီးပါးလို့သူတို့ရဲ့အခြေခံတရားရေးကိုချင်းသိက္ခာနဲ့ဖွဲ့စည်းပုံအခြေခံဥပဒေစည်းမျဉ်းနဲ့တတ်မှတ်ချက်တွေကိုပုတ်ခတ်တိုက်ခိုက်နေတာအတွက်တာဝန်မယူခဲ့ဘူးလို့ ဆောင်ရမ်းစစ်ဆေးမှုလုပ်ဖို့ကြေညာစင်မှာပြောကြားခဲ့တာပါတရားဥပဒေစွန့်မွေးရေးကိုချိမ့်ချမှုရှိမရှိစုံစမ်းမှုကိစ္စဟာလွှတ်တော်ရဲ့တာဝန်ဖြစ်ပြီးအောက်လွှတ်တော်တရားရေးကော်မတီရဲ့အဓိကအလုပ်တစ်ခုဖြစ်တဲ့အတွက်အခုလိုစုံစမ်းရတယ်လို့လည်း Netla ကပြောပါတယ်သမရထရမ့်ကတော့သူ့ရဲ့သမရတက်တန်းအတွင်းမှာရောရွေးကောက်ပွဲမဲဆွယ်ဖွယ်နဲ့ရုရှားတို့ဆက်နွယ်မှုပါပါအမှားတစုံတရာကျူးလွန်ခဲ့တာမရှိဘူးလို့ပြောတယ်လို့အခုကော်မတီရဲ့စုံစမ်းမှုကိုပူးပေါင်းဆောင်ရွက်မယ်လို့ပြောကြားခဲ့ပါတယ်
တရုတ်နိုင်ငံရဲ့လူဝတ်ချက်တွေကိုခိုးယူတယ်လို့ကနေဒါနိုင်ငံသားအုပ်ကိုတရုတ်စိုးရကဆွဆွလိုက်ပါတယ်။ကနေဒါနိုင်ငံပေါ်မှာဒီချမှတ်ထားတဲ့အီရန်နိုင်ငံပေါ်မှာချမှတ်ထားတဲ့ကုန်သွယ်ဆိုင်ရာပြစ်ဒဏ်ခံမှုတွေကိုဖောက်ဖျက်ကျူးလွန်တယ်လို့ဆွဆွဲခံထားရပြီးကနေဒါနိုင်ငံမှာအခြေချုပ်နဲ့ဖမ်းဆီးခံရတဲ့ဒီတရုတ်နည်းပညာကုမ္ပဏီဟွာဝေးရဲ့ဗန်နာရီယာရှိမန်ဝမ်ဆောင်ကိုလွှဲပြောင်းပေးဖို့အမေရိကန်ပြည်ထောင်စုရဲ့တောင်းဆိုချက်ပေါ်မှာအခုတစ်ပတ်ထဲမှာပဲကြာနာမှုတစ်ခုလုပ်မယ်လို့ကနေဒါဘက်ကပြောဆိုခဲ့ပြီးတော့ရပ်ပိုင်းကြမှာပဲတရုတ်ဘက်ကကနေဒါနှစ်ဦးကိုအခုလိုဆွဆွဲခဲ့တာပါကနေဒါတန်တမန်ဟောင်းမိုက်ကယ်ကောဗရစ်ဟာအရေးကြီးတဲ့သတင်းချက်လက်တွေနဲ့တခြားထောင်လိုင်းကိစ္စတွေကို2019ခုနှစ်ကတည်းကခိုးယူစုဆောင်းနေခဲ့တာဖြစ်ပြီးသူ့ကိုပြီးခဲ့တဲ့ဒီဇင်ဘာလတုန်းကဖမ်းဆီးခဲ့ပါတယ်နောက်ကနေဒါနိုင်ငံသားတဦးကတော့စီးပွားရေးသမားမိုက်ကယ်စပိုဗာပါသူကဒီထောင်လိုင်းသတင်းတွေကိုတန်တမန်မိုက်ကယ်ကောဗရစ်စီကိုပေးပို့ခဲ့တဲ့လူလို့တရုတ်စိုးရကဆွဆွဲထားပါတယ်။ယင်းတော့ကမိုက်ကယ်စပော့ဖာဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအပါအဝင်အဆင့်မြင့်မြောက်ကိုရီးယားရာရှိတွေနဲ့ဆက်သွယ်ခဲ့မှုပါတယ်။ဒီကနေဒီယန်နှစ်ဦးစလုံးဟာဟွာဝေးကုမ္ပဏီရဲ့ဗန်နာရီယာရှိကိုအမေရိကန်ရဲ့တောင်းဆိုချက်နဲ့ကနေဒါနိုင်ငံကဖမ်းဆီးပေးခဲ့ပြီးနောက်ပိုင်းမှာတရုတ်အာဏာပိုင်ဘက်ကဖမ်းဆီးခဲ့တာဖြစ်ပြီးတန်မန်ဟောင်းမိုက်ကယ်ကောဗစ်ဟာလူဝဲချက်တွေနဲ့ထောက်လိုင်းရေးချက်လက်တွေကိုခိုးယူခဲ့တာကြောင့်တရုတ်နိုင်ငံရဲ့ဥပဒေတွေကိုအကြီးအကျယ်ချိုးဖောက်ရောက်တယ်လို့တရုတ်စိုးရကပြောဆိုခဲ့ပါတယ်။ပို့တဖူးနေကြလို့ရှိရင်ဟွာဝေးကုမ္ပဏီရဲ့ဗန်နာရီယာရှိမန်ဝမ်ဆောင်ကိုလွှဲပြောင်းရေးဆိုင်ရာကြားနာစစ်ဆေးမှုလုပ်မှာဖြစ်ပြီးအမေရိကန်ကိုသူ့ကိုလွှဲပြောင်းပေးအပ်မဲ့သဘောရှိနေပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335ဖိုင်ဒိုမီတာ40 kHz 0483ညဖိုင်ဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာဖိုင်လမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရိုညာဒုက္ခတဲ့အရေးအကူအညီပေးဖို့အတွက်ကုလသမဂ္ဂစာနာရေးခအစီအစဉ် WFP ကို American ပြည်ထောင်စုက March 3ရက်က American Dollar 45တန်းခွဲပေးရလိုက်ကြောင်း Bangladesh ဆိုင်ရာ American တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ဒါ February 15ရက် Geneva မှာစတင်တဲ့2019ကုလသမဂ္ဂပူးတွဲတုံ့ပြန်ရေးအစီအစဉ် GRP ကိုပေးရခဲ့တဲ့ဒေါ်လာတန်း60အပြင်နောက်ထပ်ထောက်ပံ့တာဖြစ်ပြီး American ပြည်ထောင်စုက2019 GRP အတွက်စုစုပေါင်းဒေါ်လာ105တန်းပေးလှူတာဖြစ်ပါတယ်။ရိုညာဒုက္ခသည်ပြဿနာအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရရန်မှာ American ကအများဆုံးဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လအကြမ်းဖက်မှုစတင်ချိန်ကတည်းကဆိုရင်ဒေါ်လာတန်း900နီးပါးပေးခဲ့ပြီးဖြစ်ပါတယ်။ Bangladesh မှာရောက်နေတဲ့ Rohingya ဒုက္ခသည်တွေနဲ့ဒီဒုက္ခသည်တွေလက်ခံထားတဲ့ဒေသခံတွေအတွက်လှုပ်ဆောင်ပေးတဲ့အစီအစဉ်တွေအတွက်ချထားပေးတာကဒေါ်လာတန်း450လောက်ရှိပါတယ်
။မြန်မာနိုင်ငံကနေ Bangladesh နိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ Rohingya Muslim တသန်းကျော်ရှိတဲ့ထက်က3,000ကျော်ကိုဘာဆန်ချာကျွန်းစီကိုပြောင်းရွှေ့နေရချထားဖို့ Bangladesh ဆိုကစီစဉ်နေတဲ့အကြောင်း Bangladesh နိုင်ငံကတဲ့နေမှာမြေတုံးကဖော်ပြထားပါတယ်ရိုညာမွတ်စလင်တွေကိုဒုက္ခသည်တွေကိုအခုလာမဲ့ AP လ15ရက်နေ့မှာပြောင်းရွှေ့ဖို့စီစဉ်ထားကြောင်းဘင်္ဂလားဒေ့ရှ်အစိုးရဘေးဒုက္ခဆိုင်ရာကူညီကယ်ဆယ်ရေးဝန်ကြီးအမ်နော်ရမန်ကဒီအမေရိကန်တမ်မတ်ကြီးအော်ရောဘတ်မီလာနဲ့တွေ့ဆုံခဲ့ပြီးတော့သတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ဒီစီစဉ်ကိုပြီးခဲ့တဲ့အပတ်ကပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကညွှန်ကြားခဲ့တာလို့ဆိုပါတယ်ဒီဘတ်ဆန်ချာကျွန်းမှာဒုက္ခသည်တွေနေထိုင်ဖို့အိမ်တွေအပါဝင်လျှက်စစ်တပ်အားဆက်သွယ်ရေးကျန်းမာရေးဆောင်ရှောက်မှုနဲ့မုန်တိုင်းကာကွယ်ရေးနဲ့မုန်တိုင်းတိုင်ကနေခလုံနိုင်မဲ့နေရာတွေကိုလည်းတိစောက်ထားတယ်လို့ဝန်ကြီးရာမန်ကပြောပါတယ်ဒါပေမဲ့လည်းကုသလသမဂ္ဂနဲ့လူခွင့်ရေးဖွဲ့စည်းတွေကတော့ရိုဟင်ဂျာဒုက္ခသည်တွေအဲ့ဒီကျွန်းကိုပြောင်းရွှေ့မယ်ကိစ္စနဲ့ပတ်သက်ပြီးစိုးရရာသီဥတွေကြုံနေနိုင်လို့အနေရရှိတဲ့အကြောင်းမကြာခဏသတိပေးနေတာပါ
စင်ကာပူနိုင်ငံကလည်းမြန်မာအမျိုးသမီးနှုကိုခိုးထုတ်ဖို့ကြိုးစားတဲ့မလေးရှားနိုင်ငံသား၄ယောက်ကိုစင်ကာပူလူဝင်မှုကြီးကြပ်ရေးနဲ့နေဆက်စစ်ဆေးရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ February 28ရက်နေ့က Woodland စစ်ဆေးရေးဂိတ်မှာမလေးရှားနံပါတ်ပြားနဲ့ကားနှစ်စီးပေါ်ကနေစင်ကာပူကနေမလေးရှားကိုခိုးထုတ်ဖို့ခေါ်လာတဲ့အမျိုးသမီးနှုကိုဖမ်းမိခဲ့တာဖြစ်ကြောင်း ICA လူဝင်မှုကြီးကြပ်ရေးနဲ့နေဆက်စစ်ဆေးရေးအာဏာပိုင်တွေက March 4ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပထမကားမှာအသက်42နှစ်အရွယ်မလေးရှားအမျိုးသမီးနဲ့နောက်မလေးရှားအမျိုးသား မျိုးသမီးတူလိုက်ပါလာပြီသူတို့ကအနောက်ဖက်ဖြစ်စီထဲခံမှာပုံနေတယ်မြန်မာအမျိုးသမီးကိုဖမ်းမိခဲ့တာပါသူမှခီးသွားဆဲစတန်မှတ်ပုံတင်မပါပါဘူးသူတို့ကိုစစ်ဆင်းနေစဉ်နောက်ကားတစီကိုဆက်မတက်ထားပဲမတင်ကားစရာတွေ့ရတဲ့အတွက်ထပ်စစ်ဆေးရမှာထွက်ပြေးဖို့ကြိုးစားတာကြောင့်စစ်ဆေးခိတ်ကိုပိတ်ပြရပါတယ်ဒီကားမောင်းသူကမလေးရှားအမျိုးသားဖြစ်ပြီးတော့သူနဲ့တူပါလာတဲ့အမျိုးသမီးတယောက်ရှိပြီးနောက်ခန်းမှာပုံနေတယ်မြန်မာအမျိုးသမီးတယောက်ကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုရှေ့တောင်ပိုင်းအယ်ဘာမာပြည်နယ်မှာတနင်္ဂနွေနေ့ကအင်အားပြင်းတဲ့လေဆင်နှာမောင်းတွေဝင်ရောက်တိုက်ခတ်ခဲ့လို့အနည်းဆုံး23ဦးသေဆုံးခဲ့ရပါတယ်။အဲဒီနေရာမှာအခုအသက်မသေးပဲလွတ်မြောက်မဲ့သူတွေကိုအာဏာပိုင်တွေကဆက်ပြီးတော့ရှာဖွေနေတုန်းဖြစ်ပါတယ်။အဲဒီမှာလေဆင်နှာမောင်းအနည်းဆုံး2ခုဝင်တိုက်ခဲ့တယ်လို့ပြောပါတယ
်ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်လုံကျွင်းကောင်စီအနေနဲ့မြန်မာပေါ်ဒဏ်ခတ်အရေးယူဖို့အစီအစဉ်မရှိသေးပေမဲ့လူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းအေဘီလာမှာကောင်စီအလှည့်ချဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့ဂျာမနီသံအမတ်ကြီးခရစ်စတော့ဖ်ဟိုက်ကန်ကပြောကြားခဲ့ပါတယ်အလားတူလုံချွင်းကောင်စီကချက်မှတ်ထားတဲ့မြမအရေးလမ်းပြမြေပုံအတိုင်းလိုက်နာအကောင့်ထဲပို့ဖို့မြမအစိုးရကိုဖိအားပေးသွားမှာဖြစ်တယ်လို့လက်ရှိအလှည့်ချလုံချွင်းကောင်စီဥက္ကဋ္ဌပြင်သစ်တမ်းမတ်ကြီးဖရန်ဆွာဒူလက်ကလည်းပြောပါတယ်မလာတရနေ့ကကုလသမဂ္ဂမှာပြုလုပ်တဲ့သူတို့နှစ်ဦးပူးတဲ့သတင်းစာရှင်းလင်းပွဲမှာမြမအရေးကင်တွယ်ဆောင်ရွက်မဲ့အခြေအနေတွေနဲ့ပတ်သက်လို့ပြောကြားချက်တွေကိုမတ်အင်ချင်းနိုင်ကကောက်နှုတ်တင်ပြမှာပါ
ဒီကနေ့တောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာမက်ရှလာအတွက်လုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်အလှည့်ကြတဲ့ပြင်သစ်နိုင်ငံဆိုင်ရာတန်အမတ်ကြီးဖရန်ဆွာဒူလက်ကလုံခြုံရေးကောင်စီအနေနဲ့မြမအရေးနဲ့ပတ်သက်လို့လမ်းပြမြေပုံပါအချက်တွေအတိုင်းအကောင့်ထည့်ဖော်သွားဖို့ရှိတယ်လို့သတင်းထုတ်တွေကစကပြန်ကနေတဆင့်အခုလိုပြောပါတယ
် I believe that there was under the French presidency on the 6th of November 2017 I believe we adopted a significant presidential statement
The Tsar Pyo Nai Da ka 2019 khune November 6 ye pyin the a ni ne kaung si ye a hle cha ukkatha phit saung ywe ni chein ma myama yi ne patat lo a ye ba de long chum yi kaung si ukkatha ye chin nya chet ko thauk pyan nai khe ba de a ra ga ro road map lan pya mye boun ne u sa bi saung ywe ya me long gan sin 3 khu be phit ba de လူသားချင်းစာနာမှုအကူအညီပေးရေးကိစ္စဒုတိယအချက်ကဒုက္ခသည်တွေနေရပြန်ရေးဖြစ်နိုင်ခြေနီးလန်းတွေဖန်တီးပေးနိုင်ဖို့ကိစ္စမှာပြစ်မှုကျွလွန်သူတွေကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးထားတဲ့အခြေအနေတွေရပ်ဆိုင်းဖို့အခြေအနေဖြစ်မလာသေးပါဘူးတတိယအချက်ကတော့ကိုဖီအန်နန်ကော်မရှင်အကြံပေးချက်တွေအတိုင်းလိုက်နာအကောင့်ထဲပို့ဖို့ဖြစ်ပါတယ
်ပြင်သစ်အနေနဲ့သူအလှည့်ကျဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ကာလအတွင်းလုံခြုံရေးကောင်စီမှမြမအရေးကိုဦးဆောင်ခဲ့သလိုနိုင်ငံသားဖြစ်ခွင့်ပေးရေးမြမအစိုးရဘက်ကအကောင့်ထဲဆောင်ရွက်ဖို့ဖိအားပေးခဲ့ပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီအနေနဲ့မြမအရေးအောင်မြင်အောင်ဆောင်ရွက်နိုင်တဲ့အခြေအနေနဲ့ဝေးကွာနေစေဖြစ်တယ်လို့ပြင်သစ်တမ်းမတ်ကြီးကဝန်ခံပြောကြားခဲ့ပါတယ်။
We are very far away from an ideal situation. Things are moving far too slowly.
အရင်ကအခြေအနေပြောင်းလဲတိုးတက်မှုဟာအလွန်နှေးကွေးနေပြီးချမ်းပတ်ထားတဲ့အချက်လက်တွေအတိုင်းဆိုအလွန်ဝေးကွာနေစေရှိနေပါတယ်။လက်တွေ့အကောင့်ထဲပေါ်ကြိုးပမ်းဆောင်ရွက်ဖို့ဖိအားပေးဖို့လိုအပ်နေပါတယ်။ဂရီပေးသဘောတူညီထားချက်တွေကိုလိုက်နာအကောင့်ထဲပေါ်ဖို့မြမဆုရကိုနိုင်ငံတကာအတိုင်းအဝန်အနေနဲ့ဖိအားပေးဖို့လိုအပ်ပါတယ်။
ဧပြီလမှာလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့ဂျာမနီနိုင်ငံသံအမတ်ကြီးခရစ်တော့ဖ်ဝိုက်စကန်ကလည်းလူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းဒါမှသာနောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်အောင်တားဆီးကာကွယ်နိုင်မှာဖြစ်တယ်လို့အခုလိုပြောပါတယ
်။ There was one issue which I wanted to highlight there that with regard to accountability there are so many
ပြစ်မှုကျူးလွန်သူတွေကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးနေတာတွေကိုရပ်တန့်မှုတော်ဝင်ခံမှုတာဝန်ယူမှုဖြစ်လာဖို့ဒီကိစ္စတွေကအလွန်အရေးကြီးတဲ့အကြောင်းဒီနေရာမှာကျွန်တော်လေးနဲ့ပြောချင်ပါတယ်။ဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတဲ့အခြေအနေတွေအတွက်နောက်ထပ်ဒါမျိုးမဖြစ်ပေါ်အောင်ကာကွယ်ဖို့တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးရမှာဖြစ်ပါတယ
်။ဒါပေမဲ့လည်းလုံခြုံရေးကောင်စီအနေနဲ့မြန်မာအပေါ်ဒဏ်ခတ်အရေးယူရေးအစီအစဉ်တော့မရှိသေးကြောင်းဂျာမနီတမ်မတ်ကြီးကအခုလိုဆက်ပြောပါတယ်။
At this stage the question of sanctions was not on the
ရှိစင်မှာတော့မြန်မာနဲ့ပတ်သက်ပြီးတန်ခတ်ရေးယူမလားဆိုတဲ့မေးခွန်းအတွက်လုံခြုံရေးကောင်စီရဲ့အစီအစဉ်မှာမရှိသေးပါဘူးတန်ခတ်ရေးယူရေးဆုံးဖြတ်ချက်ချမှတ်ခြင်းနဲ့ဆိုရင်ထောက်ခံမဲ့အရေးအတွက်လုံလောက်ရှိဖို့လိုအပ်ပါတယ်အကောင့်ထဲပေါ်ဆောင်ရွက်နေတာတွေကိုလည်းကြည့်ရမှာဖြစ်ပါတယ် နောက်ပြီးတော့ဒုက္ခတွေတွေနေရပြန်နိုင်ရေးဘာတွေဆောင်ရွက်တင်တယ်လဲဆိုတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကကြံပြုထားတဲ့အချက်တွေလက်တွေ့ဆောင်ရွက်ချက်တွေကိုလုံခြုံရေးကောင်စီအနေနဲ့စောင့်ကြည့်နားထောင်ဖို့လိုပါတယ်
လက်ရှိလုံခြုံရေးကောင်စီဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့ပြင်သစ်တမ်းမတ်ကြီးကတော့တန်ခတ်ပိတ်ဆို့ရေးကိုဖိအားပေးတဲ့အနေနဲ့မဖြစ်မနေတုံးရမယ်ဆိုရင်တော့အသုံးပြုမှာဖြစ်တယ်လို့သတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ
်။ Merci sur
Yes on that question of sanctions
မြမအပေါ်တန်ခတ်ပိတ်ဆို့ရေးလုံမလားဆိုတဲ့မေးခွန်းနဲ့ပတ်သက်ရင်တော့တန်ခတ်ပိတ်ဆို့ရေးချမှတ်ဖို့အခြေအနေတွေရှိမရှိဆိုတာမေးခွန်းပြန်ထုတ်ရမှာပါ။တကယ်လို့များတန်ခတ်ပိတ်ဆို့မှုကိုဖိအားပေးဖို့ဩဇာအရှိန်အဝါအဖြစ်အသုံးပြုမလားဆိုတဲ့မေးခွန်းအတွက်တော့ဆိုရင်အသုံးပြုမယ်လို့ဖြေမှာဖြစ်ပါတယ
်ပြင်သစ်နဲ့ဂျာမနီတမတ်ကြီးတွေရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမတိုင်ခင် February 28ရက်နေ့ကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကဇန်နဝါရီလအတွင်းသွားခဲ့တဲ့ဆယ့်နှစ်ရကြာမြန်မာနိုင်ငံခီးစဉ်တွေ့ရှိချက်တွေကိုအစီရင်ခံတင်ပြခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးဖြစ်နိုင်ခြေနည်းလမ်းမှန်သမျှဆောင်ရွက်ဖို့လိုအပ်နေကြောင်းနဲ့တချိန်တည်းမှာပဲအစိုးရစစ်တပ်နဲ့လည်းမဖြစ်မနေပူးပေါင်းလှုပ်ဆောင်ဖို့လိုအပ်နေကြောင်း Miss Burgner ကပြောဆိုသွားခဲ့ပါတယ်ရှင
်။မန့်အချင်နိုင်ပါရှင်။ရခိုင်ပြည်နယ်မြောက်မြွနယ်ကအုတ်ချွေရီမှု12ဦးတို့မနေ့ကနှုတ်ထွက်စာထပ်တင်လိုက်ပါတယ်။ဒါဆိုရင်ပြီးခဲ့တဲ့သတင်းပတ်ထဲရက်ကြီးအုတ်ချွေရီမှု90နီးပါးနှုတ်ထွက်ခဲ့ပြီးတဲ့နောက်ဖြစ်လာတာပါ။လက်နက်ကင်တိုက်ပွဲတွေချမ်းမှာရက်ကြီးအုတ်ချွေရီမှုတွေအပါအဝင်အရသာပြည်သူတွေဖမ်းဆီးတရားစွဲဆိုခံရမဲ့အရေးစွရင်နေရပြီးလုတ်ကင်သွားလာရေးအခက်တွေ့နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်မကြာမီရက်ပိုင်းကပဲရက်ွက်နဲ့ချေးရွာအုပ်ချုပ်ရေးမှူး89ဦးနှုတ်ထွက်သွားပြီးနောက်ထပ်ရက်ကြီးအုပ်ချုပ်ရေးမှူး12ဦးထပ်မံနှုတ်ထွက်ခဲ့တယ်လို့တင်ယူချေးရွာအုပ်ချုပ်ရေးမှူးဦးဝေလက်အောင်ကပြောပါတယ
်။ဒီမနေ့ကကလည်းသူတို့နှုတ်ကပ်စာတင်လိုက်တာပါခင်ဗျာ။သူကျန်တဲ့လူဘုံလုံးလေးစစ်တရားလုံးပေးရလဲဆိုမြန်မာလေကာလာပါရဲ့တန်းတန်းသူငေတို့ကြားတဲ့ဝေသာလီကျင်းချောင်းဇီးပင်ကြီးတဘောစစ်တောက်စုပါပဲ
ရခိုင်ရွာတွေပါပဲခင်ဗျာဒီမြောက်မြို့နယ်အတွင်းမှာကျန်တဲ့ပြည်ရွာတွေပါပဲတင်ကလေးတောက်စုပဲကျွန်တော်ကတည်ကြည့်လို့များခဲ့တာပါခင်ဗျာကျန်တာကတော့အကုန်လုံးသုတ်ကွက်ပြေးသွားပြီ
ဖေဖော်ဝါရီ28ရက်နေ့တုန်းကရက်ကြီးအုတ်ချိုးရင်မှု၄ဦးကိုအာနာပါနေကဖမ်းဆီးတရားစွဲဆိုခဲ့ပြီးနောက်ဒါကိုကန့်ကွက်တဲ့အနေနဲ့မြောက်မြို့နယ်ရက်ကြီးအုတ်ချိုးရင်မှု89ဦးကမလတရက်နေ့မှာတာဝန်ကနေနှုတ်ထွက်ခဲ့ပါတယ်ထပ်မံနှုတ်ထွက်တဲ့72ဦးနဲ့ဆိုရင်လက်ရှိမြောက်မြို့နယ်အတွင်းမှာကျေးရွာအုပ်ချုပ်ရေးမှုတွေအလုံးလုံးလို့နှုတ်ထွက်သွားတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒေသခံရွာသားတွေလုတ်ကင်စားတော့သွားလာရေးမှာအခက်တွေ့နေရတယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကပြောပါရယ်
။အုပ်ချုပ်ရေးပိုင်းဆိုင်ရာတော့အခက်အခဲရှိနေမယ်လို့ထင်တယ်။ရပ်သူရွာသားတွေကတော်တော်လေးဟိုအခက်အခဲပြနေတယ်။အုပ်ချုပ်ရေးမှုနဲ့နှုတ်ထွက်သွားတဲ့အတွက်ရပ်ရွာမှာဒီအယောင်ဝယ်ကိစ္စပေါ့နော်။အဲ့ဒီကိစ္စတွေအတဲထောက်ခံစာပေးမဲ့သူမရှိဘူးဖြစ်နေတယ်။နောက်တော့ခကြီးစောလာခွင့်အတွက်ထောက်ခံစာပေးမဲ့လူတွေမရှိဘူးဖြစ်နေတယ်။ဒီမှတ်မှုနဲ့လုပ်တဲ့အခါမှာလေရွာကနေပြီးတော့အကျင့်စာရိတ္တကောင်းမွန်ကြောင်းဆိုတဲ့ထောက်ခံချက်တွေပေးရတယ်။အဲ့ဒါပြည်သူဘက်ကအခက်အခဲတွေပါ
။အခုလိုရက်ကြီးအုပ်ချုပ်ရေးမှုတွေအစုလိုက်ပြုံလိုက်နှုတ်ထွက်တဲ့အပေါ်မှာခိုင်လုံတဲ့အကြောင်းပြချက်နဲ့တရားဝင်လက်မှတ်ရေးဆိုးပြီးမှထွက်နိုင်တယ်လို့ရခိုင်ပြည်နယ်သူတွေအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးသိမ်းမောင်ကတော့မလ၂ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
ဒီရက်ကြီးအုတ်ချုပ်ရေးမှုတွေနဲ့ပတ်သက်လို့ထွက်လို့ကထွက်နိုင်ပါတယ်အကြောင်းခိုင်လုံစွာပြပြီးတော့တရားဝင်လက်မှတ်ထိုးပြီးတော့ထွက်ပါဆိုပြီးတော့ဒါကျွန်တော်တို့တက်ဆိုင်ရာမြို့နယ်တွေခရိုင်တွေကိုလည်းကျွန်တော်တို့နော်အကြောင်းကြားထားပါတယ်ဒီလက်ရှိကြေးရွာမှာယာယီအုတ်ချုပ်ရေးမှုတာဝန်ပြီးမှနော်သူ့ရဲ့လုံထုံးလုံးကြီးနဲ့ရွေးကောက်ပွဲနဲ့တခါပြန်ပြီးတော့ပြန်တင်ပြီးတော့တရားဝင်ခရိုင်အုတ်ချုပ်ရေးမှုတင်ပြပြီးတော့ခုနကအုတ်ချုပ်ရေးမှုကခန့်အပ်ပေးမှာဖြစ်ပါတ
ယ်ရက်ကြီးအုတ်ချုပ်ရေးမှုတွေအနေနဲ့တူဦးချင်းစီနှုတ်ဆက်မှတာဥပဒေနဲ့အညီခွင့်ပြုမယ်လို့လည်းသူကပြောပါတယ်တင်ယူကျေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကတော့ရက်ကြီးအုပ်ချုပ်ရေးမှူးတွေရဲ့ဥပဒေအရမိမိစံသားနဲ့နှုတ်ထွက်နိုင်တဲ့ဆိုတဲ့အချက်ပါဝင်တာကြောင့်တာဝန်ကနေရန်နှန်းလိုက်ပြီးလို့ပြောပါတယ်
။အုပ်ချုပ်ရေးလုပ်ငန်းတွေကိုကျွန်တော်တို့ကအဲ့နေရာတွေရက်ဆန်းချပါတယ်ခင်ဗျာ။ခွင့်ပြုရမပြုဘူးဆိုတာကတော့သူတို့အပိုင်းနဲ့ကျွန်တော်တို့ကဒီအလုပ်ကိုလုပ်ဖို့အတွက်စံသားလည်းမရှိတော့ဘူး။ကျွန်တော်တို့ဆက်လုပ်ဖို့အတွက်ဒေသရဖွဲ့စည်းရမလဲကျွန်တော်တို့ကိုတာဝန်မနေနိုင်ဘူး။တူးချင်းတယောက်ချင်းနှုတ်ကပ်မှသာလျှင်တယောက်ဝင်အဖြစ်နှုတ်ကပ်ခွင့်ပေးမယ်ပြောတာကတော့ဒါကတော့သူတို့နှုတ်ကပ်ခွင့်ပေးတယ်မပေးဘူးဆိုတာကတော့သူတို့အပိုင်းမှာကျွန်တော်တို့ကတော့နှုတ်ခွက်စာစားပြီးတင်နေကြတယ်။လက်မှတ်ထည့်ထိုးတော့တဲ့စာရည်ရဲ့အပေါ်ပိုင်းမှာလေမိမိသဘောဆန္ဒအလျောက်ဆိုပြီးစာရည်ပြီးပါပါတယ်ခင်ဗျာ။အဲ့ဒီစာစားကလည်းဒီတူးချင်းနှုတ်ခွက်တဲ့သဘောအတူတူပါပဲ
။ကြောက်တော်မြို့မှာလည်းရက်ကြီးအုတ်ချုပ်ရင်မှုသူနှုတ်ဆက်စွာတင်ခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်၏အီတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအကျိုးဆက်ကြောင့် အေးအေးဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုတဲ့ယူဆရတဲ့ရွာသားတွေကြေးရွာအုပ်ချုပ်ရေးမှုတွေပေါ်တမရော်နဲ့ရဲတွေကနေဖမ်းဆီးတရားစွဲဆိုမှုတွေဆက်တိုက်လှုပ်ဆောင်နေတဲ့အခြေအနေကြောင့်တိုက်ပွဲဖြစ်ပွားရာဒေသကကြေးရွာသားတွေရဲ့လုံခြုံရေးဟာစိုးရင်စရာဖြစ်နေတဲ့အနေအထားမှာရှိနေပါတယ်။2018ဒီဇင်ဘာလကနေ2019ဖေဖော်ဝါရီလအထိတမရော်နဲ့အေးအေးကြားတိုက်ပွဲဖြစ်ပွားမှုအကြိမ်83ကြိမ်ရှိခဲ့တယ်လို့မနေ့ကရက်စွဲနဲ့အေးအေးဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုနိုင်ကိုအိမ်မှာရှင်နိုင်ငံတကာသတင်းတွေဘက်ကိုလှည့်ချင်ပါတယ်ပြည်ပခီးသွားခဲ့တဲ့ဗင်နီဇွဲလာအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကတနင်္လာနေ့မှာနိုင်ငံကိုချော့ချော့မော့မော့ပြန်ရောက်လာပါတယ်အတိုက်ခံခေါင်းဆောင်နိုင်ငံကိုပြန်ရောက်လာပြီးမဲ့တရားဥပဒေအရအေးအေးယူခံရမယ်လို့ပြောထားတဲ့သမ္မတမာဒူရိုဘက်ကတော့ဒီအပေါ်မှာတုံ့ပြန်ပြောဆိုထားတာမရှိသေးပါဘူးအမေရိကန်နဲ့တခြားနိုင်ငံ50တို့ရဲ့ထောက်ခံမှုရထားတဲ့အတိုက်ခံခေါင်းဆောင်ကနိုင်ငံကိုပြန်ရောက်လာခြင်းမှာပဲမြို့တော်ကရာကတ်စ်ကလူမှုဆိုရေးပွဲကိုလည်းတွားရောက်ခဲ့ပါတယ်။နားဆင်ကြရအောင်ပါရှင်။ဗင်နီဇွဲလာအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကတနင်္လာနေ့မှာမြို့တော်ကရာကတ်စ်ကဆိုင်မွန်ဘိုလီဗာနိုင်ငံတကာလေးစိတ်ကိုဆက်ရောက်လာခြင်းမှာလေးစိတ်ထဲမှာကျိုးဆိုးသူတွေနဲ့ပြည်နေခဲ့ပါတယ်။တရားရုံးချုပ်အမိတ်ကိုချုပ်ဖောက်ပြီးဗင်နီဇွဲလာနိုင်ငံတဲကိုနိုင်ငံတကာရဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပို့ဆောင်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့အတွက်အတိုက်ခံခေါင်းဆောင်ကဖေဖော်ဝါရီလ23ရက်နေ့မှာကိုလံဘီယာနိုင်ငံကိုလျှို့ဝှက်ထွက်ခွာသွားခဲ့တာပါ။ဒါ့အပြင်ဘရာဇီးပါရာဂွိုင်းအာဂျင်တီးနားနဲ့အီကွေဒေါနိုင်ငံတွေကိုလည်းတွားရောက်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့နိုင်ငံကိုပြန်လာမဲ့တနင်္လာနေ့မှာနိုင်ငံတော်လမ်းမာတွေပေါ်ပြည်သူတွေစုယုံကြဖို့ Twitter လူမှုကွန်ရက်ကနေသူကတိုက်တွန်းခဲ့တာပါ။သမ္မတနီကိုလတ်စ်မာဒူရိုကိုတရားမဝင်ချေညာပြီးသူ့ကိုယ်သူနိုင်ငံရဲ့ဂျားပြတ်သမ္မတအဖြစ်ပြောထားတဲ့အထိုက်ခံကောင်းဆောင်ကတနင်္လာနေ့နိုင်ငံကိုပြန်ရောက်လာချိန်မှာတော့
Yo pude entrar a Venezuela gracias a ustedes a su movilización y en toda Venezuela. Sintamos que avanzamos hoy un
paso. Venezuela နိုင်ငံကိုဝင်ရောက်နိုင်ခဲ့တဲ့အတွက် Venezuela ပြည်သူအားလုံးကိုရောစုယုံဆောင်ရွက်ခဲ့ကြတာတွေကိုရောကျေးဇူးတင်ပါတယ်။ကျွန်တော်တို့လွတ်လပ်ရေးအောင်ပွဲအတွက်ခိုင်မာတဲ့ခြေလှမ်းတစ်ရပ်ကိုဒီကနေ့လမ်းနိုင်ခဲ့တာလို့ခန်းစားရပါတယ်ဒီကနေ့အောင်မြင်မှုနောက်လက်တင်အမေရိကခီးစဉ်ဒီအောင်မြင်မှုတိုင်းဟာဗင်နီဇွဲလားပြည်သူတွေကြောင့်ရခဲ့တာပါကြာဆုံးခဲ့ကြတဲ့သူတွေဒုက္ခခံစားခဲ့ကြတဲ့သူတွေကိုဂုဏ်ပြုအောင်ပွဲလည်းဖြစ်ပါတယ
်အတိုက်ခံခေါင်းဆောင်ဂွိုက်ဒိုကိုထောက်ခံသူတွေကတော့နိုင်ငံကိုပြန်လာရင်အဖမ်းခံရမယ်အရေးစိုးရိမ်ခဲ့ကြပါတယ်သူပြန်လာရင်တရားဥပဒေကြောင့်ရရင်ဆိုင်ရမယ်လို့သမ္မတမာဒူရိုကပြောဆိုခဲ့တာပါAmerican ပြည်ထောင်စုဥရောပနဲ့ Latin America နိုင်ငံတွေကတန်တမန်တွေမနေ့တနင်္လာနေ့ကလေးစိတ်ကိုရောက်လာကြပြီးအတိုက်ခံခေါင်းဆောင်ချောချောမော့မော့ပြည်ဝင်ခွင့်ရမရလာပြီးတော့စောင့်ကြည့်ခဲ့ကြပါတယ်။ American ဒုတိယသမ္မတ Mike Pence နဲ့ Britain နိုင်ငံချိုင်းဝန်ကြီး Jeremy Hunt တို့ကလည်း Guaido ကိုမဖမ်းဖို့သမ္မတ Maduro ကိုသတိပေးထားကြပါတယ်။ Venezuela နိုင်ငံကို Juan Guaido ဘေးကင်းလုံခြုံမှုရှိရှိပြန်ရောက်လာရေးကအမေရိကန်အတွက်အရေးကြီးဆုံးကိစ္စဖြစ်တယ်။သူ့အပေါ်ချင်းချောက်မှုအကြမ်းဖက်မှုတွေကိုလက်ပိုက်ကြည့်နေမှာမဟုတ်ဘဲချက်ချင်းတုံ့ပြန်ကင်တွယ်သွားမှာဖြစ်တယ်။ကဘာကစောင့်ကြည့်နေတယ်လို့ဂွိုက်ဒိုရဲ့လေယာဉ်မဆက်ရောက်ခင်ကလေးမှာပဲအမေရိကန်ဒုတိယသမ္မတဖန်စ်ကတွစ်တာမှာရေးသားခဲ့တာပါ။အတိုက်ခံကောင်းဆောင်ရဲ့ပြည်ပခီးစဉ်အတွက်မှာပဲဗင်နီဇွဲလားဒုတိယသမ္မတဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့လဲရုရှားကိုတွားရောက်ခဲ့ပါတယ်။ဗင်နီဇွဲလားကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံတဲ့အခါမှာတော့ရုရှားအထက်လွှတ်တော်ရဲ့ဥက္ကဋ္ဌဗလာတီနာမာဗင်ကိုကအခုလိုပြောပါတယ်
။ И мы очень опасаемся, что Соединённые Штаты Америки могут пойти на любые провокации.
American ဘက်ကသွေးထွက်တန်ယူဖြစ်စီဖို့ရန်စလှုပ်ဆောင်နိုင်ပြီးဗင်နီဇွဲလားကိုကျူးကျော်ဖို့အကြောင်းရှာလာမယ့်အရေးကိုအတော်ပဲစိုးရိမ်ပါတယ်။ဒီလိုဖြစ်ခွင့်မရအောင်ကျမတို့ဘက်ကအားလုံးဆောင်ရွက်သွားမှာပါ။
အမေရိကန်ကတိုက်ခံကောင်းဆောင်ကိုထောက်ခံထားပြီးရုရှားကတော့လက်ရှိသမ္မတမာဒူရိုကိုထောက်ခံထားတာပါ။ဗင်နီဇွဲလားဒုတိယသမ္မတဒဲလ်စီရိုဒရီဂတ်စ်ကတော့လက်ရှိနိုင်ငံမှာကျုံ့တွေ့နေရတဲ့အခက်အခဲကိုအခွင့်အလမ်းကောင်းကြီးအဖြစ်ယူဆတဲ့အကြောင်းပြောပါတယ
်။ American ပြည်ထောင်စုက Venezuela နိုင်ငံပေါ်မှာဖန်တီးလိုက်တဲ့ချင်းချောက်မှုအန္တရာယ်ကြီးဟာတခါတည်းနဲ့အားလုံးအတွက်လွတ်လပ်သွားစေမယ့်အခွင့်အလမ်းဖြစ်နေရှုမြင်ပါတယ်။နလွတ်လပ်တဲ့ကဘာကြီးနဲ့ညှို့သွားစီပြီးတော့ပူပေါင်းဆောင်ရွက်မှုယင်းနီးချစ်ကျင်မှုတွေပိုးပြီးခိုင်မာအားကောင်းသွားစင်မဲ့အခွင့်အလမ်းဖြစ်လဲရှုမြင်ပါတယ်
။ဗင်နီဇွဲလားရဲ့စီးပွားရေးပြိုလဲမှုနဲ့အတူမာဒူရိုလည်းလူကြိုက်နေလာနေတာပါ။နိုင်ငံတွင်းငွေကြေးအဆမတန်ဖောင်းပွမှုနဲ့ကြုံတွေ့နေရပြီးစားနပ်ရိက္ခာနဲ့ဆေးဝါးလည်းရှားပါနေပါတယ်။ နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းဗင်နီဇွဲလာကပိတ်ပင်ထားတာပါ။ဒါအပြင်ကိုပဲအမေရိကန်ပြည်ထောင်စုကဗင်နီဇွဲလာရဲ့ရေနံလုပ်ငန်းအပေါ်လက်တလော့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တာကြောင့်ရှေ့လျှောက်အခက်အခဲတွေပိုပြီးတော့ကြီးထွားလာနိုင်တဲ့အခြေအနေလည်းရှိနေပါတယ်ရှင်။ဗီအိုရဲ့အင်ကာနစ်မနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ရှင်။ဒီမိုကရက်တစ်ကြီးဆိုတဲ့အမေရိကန်အောက်လွှတ်တော်ကသမ္မတဒေါ်နယ်ထရန့်ကိုသူ့ရဲ့2016ရွေးကောက်ပွဲမဲဆွယ်ပွဲအပြင်သူ့စီးပွားရေးနဲ့သူ့အာဏာရယူခြင်းတွေမှာတရားရေးကိုကြားဝင်နှောက်ယှက်မှုရှိမရှိကြေပြန့်တဲ့စုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်ပါပြီ။သမ္မတထရန့်ကတော့သူ့ဘက်ကအမှားတစုံတရာလုပ်မထားကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုထားပါတယ်။စုံစမ်းစစ်ဆေးမှုလုပ်မဲ့အခြေအနေနဲ့ပတ်သက်ပြီးအပြည့်အစုံကိုတော့ဒေါခင်မျိုးသက်ကစူးစီးတင်ပြပေးမှာပါရှင်
။ American ပြည်တော်စုရဲ့45ဆမျက်သမ္မတ Donald Trump နဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းပေါင်း80ခုကိုသတင်းနှစ်ပတ်အတွင်းသက်ဆိုင်ရာဆက်ရွယ်စည်းတမ်းတွေပို့ပေးဖို့အတွက်အောက်လွှတ်တော်တရားရေးကော်မတီကအကြောင်းကြားစာတွေပေးဖို့တောင်းဆိုလိုက်ပါတယ်။သမ္မတရဲ့ဂျားဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးရုံတွေမှာကပဲသမ္မတတက်တန်းနှစ်နှစ်အတွင်းအာဏာအလွဲသုံးစားလုပ်မှုရှိမရှိနဲ့အဂရီလိုက်စားမှုရှိမရှိကိုပါစုံစမ်းသွားမှာဖြစ်ကြောင်းတရားရေးကော်မတီကပြောပါတယ်။ကော်မတီဥက္ကဋ္ဌဖြစ်တဲ့လွှတ်တော်အမတ်ဂျယ်ရီနက်ဒလာကစုံစမ်းစစ်ဆေးမှုတွေကိုတနင်္လာနေ့မှာစတင်ကြောင်းကြေညာခဲ့ပြီးတရားဥပဒေစိုးမိုးရေးကိုချိန်ချောက်မှုရှိမရှိစုံစမ်းမှုကိစ္စဟာလွှတ်တော်ရဲ့တာဝန်ဖြစ်တယ်လို့အောက်လွှတ်တော်တရားရေးကော်မတီရဲ့အဓိကအလုပ်တစ်ခုဖြစ်ကြောင်းလည်းပြောကြားခဲ့တာပါ။သမ္မတထရမ့်ကတော့သူ့ရဲ့သမ္မတတက်တန်းအတွင်းမှာရောရွေးကောက်ပွဲမဲဆွယ်အဖွဲ့နဲ့ရုရှားကိုဆက်နွယ်မှုမှာပါအမှားတစုံတရာကျူးလွန်တာမရှိဘူးလို့အရင်ကတည်းကပြောခဲ့တာပါအခုကော်မတီဥက္ကဋ္ဌနက်ဒလာရဲ့စုံစမ်းမှုကိုပူးပေါင်းဆောင်ရွက်ဖို့ရှိမရှိတနင်္လာနေ့မှာသတင်းတောက်တွေကသမ္မတအင်ဗျူမှာမေးမြန်းတဲ့အခါမှာတော့
cooperate all the time with everybody and you know the beautiful thing
ကျွန်တော်ကအမြဲတမ်းပဲလူတိုင်းနဲ့ပူးပေါင်းဆောင်ရွက်ပါတယ်ဘာပတ်သက်မှုမှမရှိတာကသိကောင်းတဲ့အချက်ပါသူတို့ပြောနေတာတွေကလုံခြံမှုတွေပါပဲ
။သမရအင်ဗျူကတော့တရားရေးကော်မတီကတောင်းဆိုတဲ့ဆေးဆက်တန်းတွေကိုသူတို့ရှေ့နေတွေနဲ့သက်ဆိုင်ရာသမရအင်ဗျူအရာရှိတွေကပြန်သုံးသပ်ပြီးတင့်တော်တဲ့အချိန်မှာတုံ့ပြန်မှုလုပ်ပါမယ်လို့ပြောပါတယ်။လွှတ်တော်တရားရေးကော်မတီကသမရအင်ဗျူအပြင်တရားရေးဌာနမဲဆွယ်အဖွဲ့အကြီးတန်းအရာရှိတွေ Trump Organization သမရရဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းနဲ့တာကြီးနှစ်ယောက်ဖြစ်တဲ့ Donald Trump Jr. နဲ့ Eric Trump တို့ဆေးရစတဲ့တွေတောင်းခံစာပေးပို့ခဲ့တာဖြစ်ပါတယ်။ကော်မတီဥက္ကဋ္ဌနက်ဒလာကသူ့အနေနဲ့သမ္မတရဲ့အကြီးဆုံးသားဒေါ်နယ်ထရမ့်ဂျူနီယာနဲ့ Trump Organization ကဗန်ဒါရေးအရာရှိချုပ် Alan Weisselberg တို့စီကဆေးရစတဲ့တွေကိုကြည့်ကျင်တယ်လို့ ABC သတင်းဌာနကပြောပါတယ
်။ Crimes and impeachable offenses are two different things. They can be crimes that are not impeachable offenses.
ရာဇဝတ်ပြစ်မှုနဲ့သမ္မတကိုအရေးယူနိုင်တဲ့ပြစ်မှုတွေကအခြားစီပါ။ရာဇဝတ်ပြစ်မှုဖြစ်ပေမဲ့သမ္မတကိုအရေးယူနိုင်မဲ့ပြစ်မှုမျိုးဖြစ်နိုင်တယ်လို့သမ္မတကိုအရေးယူနိုင်တဲ့ပြစ်မှုဖြစ်ပေမဲ့ရာဇဝတ်ပြစ်မှုဖြစ်ချင်မှလည်းဖြစ်မှာပါ။ဒါပေမဲ့အမေရိကန်ပြည်သူတွေကိုကျွန်တော်ချပြရမှာဖြစ်တယ်လို့မူလာရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မှာကြီးပဲမူတည်ထားလို့မရနိုင်ပါဘူး။မူလာရဲ့စုံစမ်းစစ်ဆေးမှုကပထမအချက်အနေနဲ့ဆိုရင်သူကဘယ်ချိန်မှပြီးမယ်ဆိုတာမသိရတယ်လို့ဒုတိယအချက်ကလည်းသူကတိကျတဲ့ရာဇဝတ်ပြစ်မှုကိုပဲဥတီစစ်ဆင်းနေတာပါ။ကျွန်တော်တို့ကတော့ဒီထက်ပိုကြေကြေပြန့်ပြန့်လုပ်ဖို့ရှိပါတယ်။
သမ္မတထရမ့်ရွေးကောက်ပွဲမဲဆွယ်စဉ်ကရုရှားနဲ့ဆက်နွယ်မှုရှိမရှိနဲ့တရားရေးကိစ္စရပ်တွေမှာဂျောင်းဝင်နှောက်ယှက်မှုရှိမရှိအထူးစုံစမ်းမှုရောဘတ်မော်လာရဲ့စုံစမ်းမှုတွေဟာ22လကြာမြင့်ပြီဖြစ်ပြီးဒီစုံစမ်းမှုအစဉ်ခံစားထုတ်ပြန်မှာကိုကော်မတီဥက္ကဋ္ဌနက်ဒလာနဲ့လွှတ်တော်အဖွဲ့ဝင်တွေကစောင့်နေကြတာဖြစ်ပါတယ်။နက်ဒလာကသမ္မတဟာတရားရေးကိုဂျောင်းဝင်နှောက်ယှက်မှုရှိတယ်လို့သူယုံကြည်ကြောင်းတနင်္ဂနွေနေ့မှာပဲပြောခဲ့တာပါ။သမ္မတရဲ့ကိုရေးရှင်နေဟောင်းဖြစ်တဲ့ကာလာကြာရှည်လှုပ်ဆောင်ခဲ့သူမိုက်ကယ်ကိုဟင်းကသမရဟာသမရဖြစ်အောင်စူးစမ်းချိန်မှာရောသမရဖြစ်လာချိန်မှာပါရာဇဝတ်မှုမျိုးစုံကိုကျူးလွန်ခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်လွှတ်တော်ကြားနာပွဲအတွင်းမှာထွက်ဆိုခဲ့တယ်လို့လည်းပြောပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင် VOA American အတန်က2019ခုနှစ်မတ်လ5ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ3240/48တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာဆိုင်ရာသတင်းကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာပို့ချချက်နဲ့အပတ်စဉ်ကဏ္ဍတွေတင်မှာတော့
ပြည်သားတွေပထမနေ့ကတော့လုံးဝဟိုပြန်ရဖို့တော့မျောလင်းခါလို့မရဘူးလို့အဲ့ဒါလို့ကျွန်တော်တို့ပညာရေးလုပ်ငန်းကနည်းနည်းနဲ့လုပ်ရတာဟုတ
်စီးပွားရေးအစီအစဉ်မှာနားဆင်ကြရအောင်ပါရှင်။နောက်ပိုင်းမှာတော့တုတ္တဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာဒီတဲကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြထားတာကိုနားဆင်ကြရပါမယ်။ကိုကျောင်းလင်းစူစီပီမှတ်အင်ဂျင်နိုင်တဲ့အတူတင်ပြထားပါတယ်ရှင်
။မြန်မာစစ်တပ်ကဗုဒ္ဓဘာသာကိုလည်းမချမ်းဘူးဆိုတဲ့ကောင်းစဉ်နဲ့ဟာနာဘစ်ရေးသားတဲ့ဆောင်းပါးကိုမလနေ့ရက်နေ့ထုတ် The New York Times သတင်းစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းနောက်တစ်ကြိမ်သွေးချောင်းစီးပြန်ပါပြီ။ပြီးခဲ့တဲ့လွတ်လပ်ရေးနေ့တုန်းကရခိုင်ပြည်နယ်အတွင်းကရဲကင်းစခန်းလေးခုကိုရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဝန်တိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်14ဦးသေဆုံးခဲ့ရပါတယ်။ဒီလို့ရဟာအကြမ်းဖက်အဖွဲ့ရဲ့လုပ်ရလို့မြန်မာစစ်တပ်ကတုံ့ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာတိုက်ခိုက်မှုတွေဟာဖေဖော်ဝါရီလတည်းထိဆက်ဖြစ်လာခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေအကြာ9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရပါတယ်။ဗိုလ်တပ်ဖွဲ့နေတုန်းကလည်းမြင်းမြုံမိုင်းတစ်ခုပောက်ကွဲမှုကြောင့်ရတပ်ဖွဲ့ဝင်ဦးသေဆုံးခဲ့ရပြီးဒါလည်းရခိုင်တိုင်းသားလက်နက်ကိုင်တွေရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့မြန်မာစစ်တပ်ကတုံ့ပြန်ပါတယ်ရခိုင်ဒေသဟာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်ပြီးဆာရာယေဗိုဒါမှမဟုတ်ဒါဖောလိုကမ္ဘာတဝန်းမှာနာမည်တွင်လာနေပါတယ်2019ခုနှစ်တုန်းကရိုဟင်ဂျာစစ်သွေးကြော်တွေဟာရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုတိုက်ခတ်ခဲ့လို့မြန်မာစစ်တပ်ရဲ့နှိမ်နင်းမှုတွေကရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်မှာပြင်းပြင်းထန်ထန်နေရှိခဲ့ပါတယ်ဒီလိုရတီဟာလူမျိုးတုံတုတ်တင်မှုအဖြစ်ကုလသမဂ္ဂရာရှိတွေကပြောလာရတဲ့အထိဖြစ်ခဲ့တာပါ။ဒါပေမဲ့လည်းဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့တုန်းကရဲကင်းစခန်းတွေကိုတိုက်ခတ်ခဲ့ကြတာဟာရိုဟင်ဂျာမွတ်စလင်တွေမဟုတ်ပါဘူး။ AA လို့ခေါ်တဲ့ရခိုင်တပ်မတော်ကပါ။ရခိုင်ဆိုတာဗုဒ္ဓဘာသာဝင်တိုင်းသားတွေဖြစ်ပါတယ်။ AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခတ်မှုကြောင့်သေဆုံးခဲ့ရတဲ့မြန်မာစစ်သားဦးရေဟာရိုဟင်ဂျာလက်နက်ကိုင်တွေကြောင့်သေဆုံးခဲ့ရတာထက်တိတိသားသားပိုပြီးတော့များပါတယ်။လာမယ့်2020ခုနှစ်ကြာရင်ရခိုင်ပြည်နယ်ကိုပြန်ရဖို့ဆိုတဲ့စိတ်ကူးနဲ့ရခိုင်တပ်တွေကအခုတိုက်ခိုက်နေကြတာလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘူမှုချုပ်ဇော်မင်းထွန်းကဆိုပါတယ်ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဟောင်းဦးအေးမောင်ဟာလည်းရခိုင်ပြည်နယ်ဟာတဘာဝအရချမ်းသာကြွယ်ဝမှုတွေရှိတယ်ဆိုပေမဲ့လည်းဒီအကျိုးမြတ်တွေကိုရခိုင်ပြည်သူတွေမခံစားရဘူးအကုန်လုံးခိုးယူခံထားရတယ်လို့ဆိုခဲ့ပါတယ်လောစဲဦးအေးမောင်ဟာအဖမ်းခံရပါတယ်လာမယ့်2020ခုနှစ်ရွေးကောက်ပွဲမှာရခိုင်လူထုကိုသူကစီးလုံးညီညွတ်အောင်လှုပ်ဆောင်နေတဲ့သူမို့ဦးအေးမောင်ဖန်ခံရတာလို့သူ့ရဲ့ဇနီးဖြစ်သူဒေါ်မြတ်မြတ်တက်ကပြောပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း230ကျော်ကရခိုင်ဘရင်နိုင်ငံကြာဆုံးမှုနှစ်ပတ်လည်နေ့အခမ်းအနားမှာရရတောက်မင်းငွန်းပြောဆိုခဲ့တာနဲ့ပတ်သက်ပြီးဒေါက်တာအေးမောင်ဖန်ခံရတာအခုဆိုရင်တစ်နှစ်ကျော်ရှိနေပါပြီ။သူ့ကိုနိုင်ငံတော်ပုံကံမှုနဲ့တရားစွဲဆိုထားပြီးပြစ်မှုထင်ရှားရင်တေးတန်ကြခံမဲ့သဘောရှိပါတယ်။2018ခုနှစ်ဇန်နဝါရီလမှာတော့ကရခိုင်မင်းနေပြည်ရဲ့မြို့တော်ဟောင်းဖြစ်တဲ့မြောက်ဦးမှာရခိုင်ပြည်နိုင်ငံကြာဆုံးမှုခန္ဓာကျင်းပခွင့်ပိတ်ပင်ခံရလို့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့အဲ့ဒီမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုတွေကြောင့်လူ၉ဦးသေဆုံးခဲ့ရတယ်လို့ဟာနာဘစ်ရေးသားတဲ့ဆောင်းပါးကိုမလနေ့ရက်နေ့ထုတ် The New York Times သတင်းစာမှာဖော်ပြထားပါတယ
်မြန်မာနိုင်ငံကရောက်လာကြတဲ့ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကတံခါးတွေကိုပိတ်မထားဘူးကုလသမဂ္ဂကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်း AFP သတင်းမှာမက်ရှလာတရနေ့ကဖော်ပြထားပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံအခြေအနေတင်ပြဆွေးနွေးမှုတွင်မြန်မာနိုင်ငံကလာတဲ့ဒုက္ခသည်တွေကိုထပ်ပြီးတော့လက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောခဲ့ပါတယ်ဒီလိုပြောပြီးနောက်တရက်အကြာတောက်ကြာနေမှာပဲပဋိပက္ခတွေကြောင့်ထွက်ပြေးလာကြရတဲ့ဒုက္ခသည်တွေအတွက်လုံခြုံတဲ့နေရာပေးတဲ့လို့ကုလသမဂ္ဂကပြောလိုက်ပါတယ် ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်ကအကူအညီတွေထူးထူးခြားခြားပေးခဲ့တာရှိပါတယ်။ပဋိပက္ခတွေဖြစ်ပွားနေလို့ထွက်ပြေးလာခဲ့ရတဲ့ဒုက္ခသည်တွေအတွက်သူတို့ဘယ်ကိုသွားသွားသူတို့အတွက်လုံခြုံတဲ့နေရာရှာတွေ့ရေးကလည်းအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရက်ကတောက်ကြားနေမှာပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်လာကြတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကစိုးတည်တဲ့ဆိုးလာနေပြီးဘင်္ဂလားဒေ့ရှ်အစိုးရကနေဆက်တွေကိုပိတ်ဖို့အဆင်သင့်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရှာဟီဒရဟက်ကပြောပါတယ်2019ခုနှစ်အတွင်းရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပေါင်းက9သိန်းကျော်ရှိနေတာပါမြန်မာဘက်ကဒုက္ခသည်တချို့ကိုပြန်လက်ခံမယ်လို့ဆိုနေပေမဲ့လည်းဒုက္ခသည်တွေနေရပြန်ရင်လုံခြုံစိတ်ချရတဲ့အခြေအနေတွေမရှိသေးလို့မပြန်သင့်ဘူးလို့ကုလသမဂ္ဂကပြောထားတဲ့အကြောင်း AFP သတင်းမှာဖော်ပြထားပါတယ်ရှင
်ရရှိမှာကျရန်ကုန်မြို့တော်စီပင်သားရဲကော်မတီအစစ်အစစ်ရွေးကောက်ပွဲတွေကိုမတ်လ31ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အများပြည်သူသိထားတဲ့အချက်တွေနဲ့စီပင်ရွေးကောက်ပွဲဟာဘလောက်အရေးပါသလဲဘလောက်လုပ်ပိုင်ခွင့်တွေရှိတဲ့နေရာဖြစ်တယ်လဲဒါတွေကိုလာမယ့်အင်္ဂါနေ့ညပိုင်းတိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်။ပေါင်ဝင်ဆွေးနွေးမြင်းများလူတဲ့တော်ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုင်းလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးမြင်းများလူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေတော်ရရှင်တွေကိုကျေးဇူးပါတယ်ခင
်ဗျ။ဒီကနေ့ည9:00ည VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တို့ကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုကတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လှလှတန်းကပို့ချပေးနေပါတယ်ရှင်။
ဒီရမနေတင်ပြမယ့် idiom အသုံးကတော့
a skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု skeleton skeleton ကအယိုးစု in ကအထဲမှာ the the closet closet ကဘီဒိုလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဗီဒိုထဲမှာရှိနေတဲ့အယူစုပေါ့တမန်အဖြစ်တော့ဗီဒိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုတင်ထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတူထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒိုထဲမှာတင်ထားတဲ့အယူစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အသေးပဲကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ပယ်ထားတာသူများတွေကိုမသိစေချင်တဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Scroope ရဲ့ဥပမာကိုနားဆင်ကြကြရအောင
် If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်လို့သူများတိမှဆိုးလို့ဖုံးဖိထားတာတွေသိရှိလို့မဖြစ်ဘူးသတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ထည့်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
တခါတည်းကလည်းမိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်ရင်သိကြပါစီတော့ပြောပြလိုက်တော့မေလူသိရှင်ကြားပြောင်ပြောင်တင်းတင်းမေပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်စာလုံးပေါင်းက come come out out come out ကအပြင်ကိုထွက်လာတာ of the closet ကစစောကကျွန်မရှင်းပြခဲ့တဲ့အတိုင်းဗီဒီယိုတွေကဆိုတော့ Squid Group ရဲ့လုံခြုံရေးအဖွဲ့ကတော့ပ video တွေကနေအပြင်ကိုထွက်လာတာပေါ့ EDM အသေးပဲကတော့သူများမသိအောင်ဖုံးဖီထားတဲ့မျက်နှာပျက်စရာကိစ္စရပ်တစ်ခုကိုတည်ခြင်းလဲတည်ပစီတော့ဆိုပြီးတော့ထုတ်ဖော်ပြောလိုက်တဲ့အသေးပဲကိုဆောင်းပါတယ်ဒီသုံးနေပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
သူကနောက်ဆုံးသူ့မိကိုအမှန်ကိုထုတ်ပြောလိုက်တယ်ဒါမှလည်းသူမိကသားပါဖြစ်လို့အင်တောင်မပြူသေးတာလေလို့မိမိနေတာရက်တော့မှလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
မိသားစုတွေရှစ်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ
A skeleton in the closet
လို့ပြောလို့ရပါတယ်ဖုံးဖိထားတာကိုထုတ်ပြောလိုက်တယ်ဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်သင်ခန်းစာအသေးစိတ်ပို့ချချက်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ TV အစီအစဉ်မှာလည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်။ပုဂ္ဂလိကကြောင့်စီးပွားရေးကအောင်မြင်သွားရင်ဝင်ငွေကောက်လာတဲ့လုပ်ငန်းကဏ္ဍကြီးဖြစ်ပါတယ်။နိုင်ငံခြားသင်ယူညွှန်တဲ့တင်တဲ့ပုဂ္ဂလိကကြောင့်တွေရောမြန်မာသင်ယူညွှန်တဲ့တင်တဲ့ပုဂ္ဂလိကကြောင့်တွေရောမြို့ကြီးတွေမှာမြို့ပေါ်တွေမှာအများအပြားရှိနေကြသလိုအလို့အကန့်အများပြားကိုလည်းဖန်တီးပေးနေတာဖြစ်ပါတယ်။ပုဂ္ဂလိကပညာရေးဈေးကွက်ကအခုဆိုရင်ကြီးလက်တွေကိုပါတိုးချဲ့လာနေပါပြီ။ပဲခူးမြို့၊ကင်းပိုင်ကျုံ၊ရွာထိပ်မှာပုဂ္ဂလိကကိုပိုင်အထက်တန်းချောင်းစတင်လိုက်တဲ့ဒေါ်လာလွန်းဆွေနဲ့ဆွေးနွေးထားတာတွေကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာနားဆင်ကြရအောင်ပါရှင်။
ဒီ investment ကတော့သူကကျွန်မပြောသလိုအခုတော့ဆိုတော့ကျွန်မရအမြင့်ဆုံးနေအများကြီးမလို့ခြင်းဘူးဒါပေမဲ့အခုကကျွန်မပြောသလိုကလေးလေးတွေပညာတက်သွားရင်တော့ကျွန်မချိန်ရတယ်ပေါ့ဒီတစ်နှစ်တော့ထွန်းပအောင်လုပ်ပြီးနောက်နှစ်ပေါင်းနောက်နှစ်လောက်ဆိုရင်တော့အလူဝင်လာပြီဆိုတော့ဒါအမြင့်ဆုံးက investment ကကျန်လာမှာပဲလေဟိုဒီအများကြီးလုပ်ငန်းဆိုတာလည်းဒါဟိုအဝိဇ္ဇာမှလည်းတည်နေလူများလာပြီဆိုရင်လည်းပတ်စံတော့မလို့ခြင်းလောက်အောင်လို့ရလာမှာပေါ့
ရန်ကုန်မှာပုဂ္ဂလိကအကြောင်းဖွင့်ပြီးအောင်မြင်နေတဲ့ဒေါ်လာလွန်းဆွေပါရှင်အခုတော့သူကပဲခူးမြို့ကင်းပိုင်ကျုံရွာမှာကိုယ်ပိုင်အထက်တန်းစင်ချောင်းကိုတီထောင်လုတ်ကင်ဖို့အစပြုလိုက်သူပါပုဂ္ဂလိကကျောင်းတစ်ခုထောင်ဖို့အတွက်လူသားအရင်းမြစ်ကတော့ရှိတယ်ဆိုပေမဲ့လစာပေးနိုင်ရေးအတွက်ကတော့လုပ်ငန်းအောင်မြင်မှုပေါ်မှာမူတည်တယ်လို့ဒေါ်လာလွန်းဆွေကပြောပါတယ
်အဲဆရာဆရာမပိုက်အခက်ကျတော့လောကမရှိဘူးဖြစ်သွားတာပေါ့နော
်ဟုတ်ကဲ့ရှင်
ပြီးတော့လူငယ်ဆရာလေးတွေကလည်းအမရဇတ်သမားလေးတွေကဒီမှချူအင်တာလဗျူးတဲ့တော်ကြောင်းလေးဖြစ်လို့ပေါ့နော်အဲတောင်လေးဆိုတော့သူကလည်းအမရဇတ်သမားတွေကလည်းတက်ကြွတယ်ပေါ့နော်ဆိုတော့ဒီဒီမှသူတို့ပြောပြတယ်မရှိမှပြင်မယ်ဆိုလို့ရှိရင်ငွေကြီးပိုင်းကိုတော့ခလို့စမတ်မနိုင်သေးပေမဲ့ဟိုအမခန္ဓာနဲ့တခုကတော့ဒီကြောင်းဝရတဲ့ကျိုးမြတ်ပင်လည်းများဦးဆရာကြီးကိုခွဲဝေပေးမယ်။အဲဟိုအမကတော့ပညာဒါနလောက်ပဲဒီလောက်ထားတာပေါ့နော်အစာဦးပိုင်းဆိုင်ရာတော့လောက်လောက်ကိုကြထားတယ်။အဲ့တော့အမောင်လေးကိုစ조사ပေးပါဒီကြောင်းမှာအမဆက်လုပ်တဲ့ရှိရွယ်ချက်ကငွေကြီးအမြတ်အစုံးထက်ဒီတို့တည်းကကလေးလေးတွေပညာကြီးကရန်ကုန်လူမျိုးပဲရှင်မောင်တန်းနိုင်ရမယ်ဆိုရွယ်ချက်နဲ့လောက်တာဖြစ်လို့ကျေကျေတူလို့ရှိတော့လာလာတယ်မှရေကျေမတူဆိုတော့ခုကငွေကြေးပိုင်းကိုပဲတအားမဲ့မဲ့မုံမုံနဲ့ငွေရမှဖြစ်မယ်ဆိုရင်တော့ဟိုအမားနဲ့လက်တော်ကိုတိတ်ဆင်းနေတယ်ညတူတယ်လို့ပြောရတယ်။အခုလဲဆိုကျွန်မခုလို့တဲ့လူကလည်းဘယ်လိုရမှန်းမသိသေးဘူးလေ။တိတ်ကြတယ်ပထမနှစ်ကတော့လုံးဝဟိုပြန်ရဖို့တော့မျောလင်းခါလို့မရဘူးနော်။ဒါကြောင့်လို့ဆိုကျွန်မတို့ပညာရေးလုပ်ငန်းကနည်းနည်းနဲ့လုပ်ရတာဟုတ်။ပညာရေးလုပ်ငန်းကယုံကြည်မှုမိသားစုရဲ့ယုံကြည်မှုတောင်းသားတွေရဲ့ယုံကြည်မှုကိုရရှိဖို့တကအချိန်ပေးဆက်ရတယ်။တနေ့တည်းဒီတနေ့မှာပဲကျမဟိုချမ်းတော့ငါစီဝိုင်းလုပ်ငန်းတို့ဒီတနေ့ထဲမှာပဲဒီအချိုးမြက်ကိုပြန်ယူလို့ရတယ်ဆိုတော့အဆင်မျိုးတော့မဟုတ်ဘူးဟိုပြန်လိုက်ရမှာတော့မဟုတ်ဘူးကျမတို့ဒါတောက်ခွဲကံကောင်းနေဖြစ်စီဒီဓမ္မဂျုံကျမရှင်းလိုက်ရတဲ့ရှင်းမြောက်တနေ့ထဲတော့ဘလို့နည်းမြန်မာလဲရနိုင်မှာမဟုတ်ဘူ
းကိုပိုင်ကျောင်းထောင်ရတဲ့စီးပွားရေးကတခြားစီးပွားရေးလိုမျိုးတေချာပေါက်အမျက်စွန်းတွက်ချက်ထားလို့မရဘဲယုံကြည်မှုအောင်မြင်မှုရဖို့အချိန်ပေးပြီးတော့စ조사ရတဲ့အကြောင်းဒီမတိုင်ခင်မှာတော့ငွေချေးရင်းနှီးမြုပ်နှံထားရတာကစွန့်စားရတာဆိုပေမဲ့သူကတော့နေမှာကြောင်းဖွင့်ဖို့အဓိကစဉ်းစားပြစ်ခဲ့တဲ့အကြောင်းကိုအခုလို့ပြောပြပါတယ
်အခုကဘလို့စီစဉ်ထားလဲဆိုတော့တကယ်တော့ဒီအကြောင်းလေးကလူနည်းလို့ဆက်ဆက်မတွေပတ်ပတ်ဘီကိုမလောက်ဘူးဆိုရင်တော့ဒီရန်ကုန်ဘက်ကကြောင်းက ဟိုငွေပြန်ဖြည့်နိုင်တဲ့အနေထားဆိုငွေကြေးတော့တိတ်တော့ပူပူပဲမယ်လို့တိတ်မရှိပါဘူး။ဒါပေမဲ့ရေချင်စီးပွားရေးအတွက်လုပ်မယ်ဆိုရင်ကြော်ကြာကောင်းရမယ်။နောက်ထပ်ဟိုအစအဦးကလည်းထပ်ဖြည့်ဆောက်အောင်မလို့။ဟိုရေချင်ပိုင်းကတော့ဒီမှာတအားပူလားဆိုတော့မပူဘူးရှင့်။အဲ့တော့ကျမလည်းအဲ့လိုငွေတအားလေးပဲမူတိုင်းမဲ့အခုတည်းကကျမရှင်ထဲမှာရှိတာကလေးတွေကိုစတင်ပေးရရင်ရပြီ
။အဲ့
ကျောင်းကထွက်လာတဲ့ပတ်စံကငွေရေးကြီးအမြတ်အစွန်းထက်ကိုဆိုတော့ကျမပြောလို့ဒီတုံးတယ်လေးဒီမှာရှိတဲ့ကလေးလေးတွေရံကုန်မြို့လိုလူဂျင်မောင်တန်းပြီးတော့တကယ်ဘာသာရေးတိုင်းဆိုင်ရာအကောင်းကောင်းလေးတွေတက်နိုင်ရင်ဥပမာတို့ရဲ့ဟိုမိသားစုကိုပြန်ပြီးကောင်းကောင်း supporting လုပ်နိုင်တဲ့ပညာရေးရှင်းကောင်းမှုတွေရရင်တဖြည်းဖြည်းနဲ့တဖြည်းဖြည်းနဲ့ပေါ့နော်ဒီရွာလေးတွေဟာရံကုန်မြို့တွေလူမန်းလေးမြို့တွေလိုအဲ့လိုပညာရေးစင်တာလေးတူလာနိုင်ကျမအူကြီးနဲ့ပြီးပေါ့နော်တော်တော်ရုန်းကန်ရမှာပါ။နေမှာဒီလူပညာရေးစနစ်ဒီခေါင်းပါနေရင်ဒီနေနေရံကုန်နဲ့ဒီရံကုန်မြို့ပေါ်ဒီမန္တလေးမြို့တွေတအားကွာဟသွားလိမ့်မယ်။အဲ့တော့ကျမတို့ဘာပဲပြောပြောဒီနေမှာဒီ private school တွေဖွင့်လာကတော့အခကျင်းမှုလည်းကျမအများကြီးမရှိပါဘူး။ရှစ်တန်းဆိုရင်လည်း3000ပဲယူပါတယ်။ကျမတို့ခိုးတယ်ဆိုရင်ဒါ5000ပေါ့။ဆယ်တန်းဆိုရင်ဒါ10000နဲ့ guide ပါ PC လုပ်ပေးမယ်လို့။ဒါလို့ guide ပါ PC လုပ်ပေးလဲဆိုတော့ကလေးတွေကစာရီကိုသင်ကြားတယ်သင်ကြားတဲ့အခါမှာသူစာရီကိုနားလည်ရလို့ရှိရဲ့နားမလည်ရတဲ့ကကြောစာကိုနားမလည်ဘဲနဲ့ဇုတ်မိတ်ချက်နေလို့ရှိရင်ဒီသက်ဆိုင်ရာဘာသာရေးဒီမှာဝီးဖြစ်လာမယ်ပြီးစ်လာပြီးတော့ဘာပြောလူချင်းနဲ့အမှတ်ဒီကောင်းနေရမှာမဟုတ်ဘူးလေ
အစာပြုလုပ်ငန်းတစ်ခုကိုလုပ်ဖို့အတွက်အာနာပိုင်တွင်နဲ့လောက်ရကန်ရလွယ်ကူလာတယ်လူလူလာလာကူညီကြတယ်လို့လည်းဒေါ်လာလုံးစွေကပြောပါတယ်
အစီအစဉ်သွားတက်တယ်အမှန်ဟိုဝင်းကြီးတွေလည်းပေါ့နော်ဝင်းကြီးတွေလည်းတက်တယ်ပညာရေးဝင်းကြီးတွေရောကျမ်းမာရေးဝင်းကြီးတွေရောအဲကျမစစ်တင်ဝင်းကြီးင်း6လောက်တက်တဲ့အဲစီဝေးလည်းတခုတို့လုပ်တယ်ကိုပိုင်ချောင်းတိဆောက်တဲ့လူကြီးအတွက်ကိုတို့ကပိပညာလေးပေါ့နော်သူကိုကျောင်းမှာပါလေးလုပ်မလဲပါလို့ကျမကတော့အဲတော့တော့ကျမဘာသာခုမှလင်ညာပြီးတော့ကျမတော့ခုမှမတင်ဘူးအချို့ကျောင်းတွေကတော့ဟိုပေါ့နော်ဟိုဓာတ်ပုံလေးရိုက်တင်တာလို့ပြင်ပတတ်ပြင်ကျမမတင်ဘူးကျမကျောင်းမှာအဲတော့ကျမစဝူးလို့စီဝေးစလုံတော့ဟာပနဲ့ချပြီးကျမတိုင်တိုင်ရှစ်တိုင်ပဲကျမထူရသေးတယ်အဲ့ဒီမှာကျမဓာတ်ပုံတွေရိုက်ွားလာချက်မရှိရသေးခင်ပုံလေးချန်ရှင်းတဲ့လုပ်ငန်းစဉ်လေးကျမတော့ဒီဇီဝပေါ့တို့ဒီပနက်ချတဲ့ပုံကျမလာတော့ပြတိုင်းထူထားတဲ့ရှစ်တိုင်းအဲ့ဒါပဲပကတိအနေထား underground အနေထားလာပဲကျမဓာတ်ပုံရပြီး power point presentation မှာကျမကကျမအားဒီကြောင်းလေးဖြစ်ပေါ်လာပုံလေးတွေကျမအဲ့တိုင်းမစီရစီရဒီများလေးတို့ကြောင်းလေးလေကျမမပြီးသေးဘဲနဲ့ပြီးတယ်ဆိုပြီးမညာကြဘူးအဲ့ဒါအဲ့ကဟိုကဒီတိုင်းဝင်ကြည့်ရတော့တယ်အဲ့လေသမီးရဲ့နေချောင်းရတယ်မပြီးသေးဘူးနေတယ်ဆရာတို့ကလည်းဘလို့ပေါ့နော်ဟိုဆုံးဖြတ်ချက်ပေးရမယ်ဆရာလို့စောင့်ကြည့်နေပါလို့ကျမဖိဖိုင်လောက်ကုန်တာလဲကျမတောင်းပြအောင်ကျမဒီဆောက်ပြပါမယ်ဆိုတော့သူကလည်းနည်းပေါ့နော်ဒီစုံငန်းမိုင်းသူကမေးပါတယ်ဘလို့လုပ်မယ်လို့ရှိမှန်းလဲဆိုအာကျမလည်းကျမရဲ့ဒီချက်ပြအခုပြောပြတယ်ကြကြပြကျွန်မဒီဖေဖိုင်လာမှာကျွန်မချောင်းပြီးကိုပြီးရမယ်ဆိုပြီးတော့အဲ့ဒီဝင်ကြီးတို့ကျွန်မအာမခံတယ်ပေါ့နော်အာမခံတော့ဒီစားမှုပိုင်းမှာတို့လူချင်တာလေးတွေပြောတယ
်စင်ကာပူမှာကြောက်တဲ့အလုပ်လုပ်လာခဲ့တဲ့အတွေ့အကြုံတွေကိုလည်းလက်တွေ့စီးပွားရေးလုပ်တဲ့အခါမှာအသုံးချပြစ်တယ်လို့လည်းဒေါ်လာလွန်ဆွေကပြောပါတယ
်ကျွန်မချောင်းကောင်းကောင်းလေးစောင့်ရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်စင်ကာပူမှာချောင်းတက်လိုက်တဲ့အခါကျတော့စင်ကာပူမှာချောင်းတက်တဲ့အခါမှာ facility အပြည့်နဲ့တကယ်ကိုချောင်းသားတွေကအေးချမ်းမြေ့ပညာတွေရတယ်ပေါ့နော်အစ်မတို့ဒီမှာကြတော့ဒီကျောင်းဒီမှာလူတွေများတာနဲ့ပူတာနဲ့ဗာညက်ကျောင်းကမလုံးချုံတာနဲ့ဆိုရင်ဒီမှာလည်းအဲ့ဒီ feeling လေးရတော့လည်းရှိလာတာပေါ့နော်အဲ့တော့အာကကျောင်းမှာတက်တက်ကလေးတွေကတော့ session တက်တက်ရမယ်ကောင်းကောင်းမုံလေးတွေ့ရမယ်ဆိုစဉ်းစားတာပေါ့နော်ရန်ကုန်ကျောင်းလည်းဒီတိုင်းပဲဒီမှာရန်ကုန်ကျောင်းမှာဆိုတော့ aircon လေးရောဆလုပ်ပြီးပြသွားရင်ပန်ကဖွင့်လို့ရအောင် aircon ပန်ကအားစနစ်ကိုအများကြီးလုပ်ပေးထားပြီးတကယ်ကိုတက်တက်ရရနေပေါ့နော်ရန်ကုန်ကျောင်းလေးလည်းဒီမှာကျွန်မနိုင်တဲ့လောက်လေးဝယ်ပြီးကျွန်မအလုပ်လေးပဲတက်တက်ရလေးဖွင့်လာတော့အော်နေရာကျောင်းကကလေးကျောင်းတက်တက်ခါကြရင်လေဒီတိုင်းလေးပဲလုံးချုံချုံလေးချူချူဒီနဲ့တက်ရအောင်ဆိုဒီမှာလည်းဒီအကြီးဆောင်လိုက်တာပြင်လိုက်တာတော့မျိုးမျိုး
ပါစင်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်အခုတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးရမယ်အလှပါဒီသတင်းပတ်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာမတ်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတွေအကြောင်းနဲ့ဒုတိယကမ္ဘာစစ်အတွင်းထိမ့်သိမ်းရေးစခန်းတွေမှာရွှေ့ပြောင်းနေထိုင်ကြရတဲ့ဂျပန်အမေရိကန်တွေအကြောင်းပါဝင်ပါတယ်ကိုအောင်အောင်နဲ့အတူမတ်ခွန်ညိုကအခုညီတင်ဆက်ပေးထားပါတယ်ရှင်
လွမြောက်ရေးဂျာနယ် Freedom's Journal ကိုနယူးယောက်မြို့မှာ1829ခုနှစ်မတ်လ16ရက်နေ့ကစတင်ထုတ်ဝေခဲ့ပါတယ်။ဒီဂျာနယ်ဟာအမေရိကန်ပြည်ထောင်စုအတွင်းထုတ်ဝေတဲ့ African American တွေရဲ့ပထမဆုံးသတင်းဂျာနယ်လေးဖြစ်ပါတယ်။နိုင်ငံအတွင်းပထမအဦးဆုံးလူမဲပညာတတ်တစ်ယောက်ဖြစ်လာတဲ့ John Ruswam နဲ့ဓမ္မဆရာ Samuel Cornish တို့ကဒီလွမြောက်ရေးဂျာနယ်ကိုထုတ်ဝေခဲ့တာပါ။
ပထမဆုံးထုတ်ဝေတဲ့ဂျာနယ်မှာအမေရိကန်ပြည်ထောင်စုကလူမဲတွေအပေါ်အထင်မှားအမြင်မှားဖြစ်အောင်သတင်းစာတချို့မှရေးသားနေကြတာတွေကိုပြန်လည်ရှင်းလင်းပြီးတော့ရေးသားခဲ့ပါတယ်။အမေရိကအရှိဘက်ချန်ကပြည်နယ်တွေမှာနေထိုင်ကြတဲ့ကျွမဟုတ်တဲ့လူမဲနှစ်သိန်းကျော်အတွက်ဖြန့်ချိပေးနိုင်လိမ့်မယ်လို့ထုတ်ဝေသူတွေကမျှော်လင့်ခဲ့ကြပါတယ်ရှင်
။သတင်းစာထုတ်ဝေတဲ့နှစ်နှစ်တာကာလအတွင်းအမေရိကမြောက်ပိုင်းပြည်နယ်အတော်များများမှာတရားဝင်ဖြစ်နေသေးတဲ့ဆိုးရွားတဲ့ကျွန်းစနစ်အကြောင်းမိမောင်းထုတ်ပြတဲ့ဆောင်းပါးတွေအပြင်အာဖရိကန်အမေရိကန်တွေအတွက်ပညာရေးရာအရေးကြီးတဲ့ခန်းကဏ္ဍမှာပါဝင်ပုံနဲ့နိုင်ငံတော်ဝန်ကလူမဲတွေရဲ့ဘဝအကြောင်းသတင်းတွေကိုဖော်ပြခဲ့တာပ
ါလူမျိုးရေးချာနဲ့ထုတ်ဝေသူဂျွန်ရက်စဝမ်ဟာနောက်ပိုင်းမှာလူမဲအမေရိကန်တွေအာဖရိကကိုပြန်ပြီးပြောင်းရွှေ့နေထိုင်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုခေါင်းဆောင်ဖြစ်လာခဲ့ပါတယ်သူကိုယ်တိုင်လည်းအာဖရိကကိုပြန်သွားခဲ့ပြီးနောက်နိုင်ငံအသစ်ဖြစ်တဲ့လိုင်ဗီးရီးယားမှာပညာရေးဝန်ထမ်းအကြီးအကဲတဦးဖြစ်လာပြီးလိုင်ဗီးရီးယားဟာရဲသတင်းစာကိုလည်းထုတ်ဝေခဲ့ပါတယ်
ဒီတစ်ခါတော့အမေရိကန်တမိုင်းမှာဖြစ်ခဲ့ပူတဲ့တင်ငန်းစာယူစရာအကြောင်းလေးတစ်ခုကိုပြောပြခြင်းပါတယ်။1942ခုနှစ်မတ်လ23ရက်နေ့မှာအမေရိကန်အနောက်ဘက်ချမ်းမှနေထိုင်ကြတဲ့ဂျပန်နွေဘွားသတိ2000လောက်ကိုအမေရိကန်ဆိုရကအာဓမနေရာရွှေ့ပြောင်းပြီးထိန်းသိမ်းရေးစခန်းတွေမှာနေထိုင်စေခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလအတွင်းဂျပန်တပ်တွေကအမေရိကန်ပစိဖိတ်ရေတပ်ဖွဲ့အခြေစိုက်ထားတဲ့ဟာဝိုင်အီကျွန်းကပလဲစိတ်ကန်းကိုအလစ်ဝင်ရောက်ပုံကျဲတိုက်ခိုက်ခဲ့ပြီး3လခွဲအကြာမှာအခုလိုရွှေ့ပြောင်းလိုက်တာပ
ါဒီဂျပန်အမေရိကန်တွေဟာဂျပန်တွေအတွက်တရှိုးတွေဖြတ်လို့ဖြတ်စီလုပ်မာတွေကိုအစိုးရကစိုးရိမ်ပြီးသူတို့တွေကိုထိန်းသိမ်းရေးစခန်းတွေစီနေရာချထားပေးဖို့ဆုံးဖြတ်ခဲ့ကြတာပါအခုခါမှာအငိမ့်စားယူထားပြီးဖြစ်တဲ့အမေရိကန်သယ်ယူပို့ဆောင်ရေးဝန်ကြီးနော်မန်မနစ်တာကကလေးဘဝကသူ့မိသားစုနဲ့အတူသူတို့နေအိမ်တွေကနေဖယ်ရှားခံခဲ့ရပြီးအမေရိကန်နောက်ဖက်ချမ်းကလူသူအယောက်ပေါင်နေတဲ့ထိန်းသိမ်းရေးစခန်း10ခုထဲကတစ်ခုမှနေထိုင်ခဲ့ရပူပါတယ်ဂျပန်အမေရိကန်တွေကိုအဲ့ဒီလိုထိန်းသိမ်းခဲ့တာဟာအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ
် When the Japanese government attacked Pearl Harbor they attacked me
ပလဲစိတ်ကန်းကိုဂျပန်တွေပုံကျဲတိုက်ခိုက်တာဟာကျွန်တော်တို့လိုဂျပန်အမေရိကန်တွေကိုလည်းတိုက်ခိုက်တာပါဂျပန်ကအခုလိုတိုက်ခိုက်တာကြောင့်ဂျပန်အမေရိကန်တွေကိုခွဲခြားဆက်ဆံတာဟာမတင်တော်ပါဘူးဒါဟာနိုင်ငံတွင်းလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်မပေးတာသာဖြစ်ပါတယ်လို့မစ္စတာမင်နက်တာကပြောသွားတာပါအောက်လွတ်တော်အမတ်တဦးလည်းဖြစ်တဲ့ကွန်ဂရက်စ်မန်မင်နက်တာဟာနေရာရွှေ့ပြောင်းခံခဲ့ရတဲ့ကာလအတွင်းပစ္စည်းဥစ္စာတွေဆုံးရှုံးခဲ့တဲ့ဂျပန်အမေရိကန်တွေရော်ကြေးငွေပြန်ရအောင်လွှတ်တော်အနေနဲ့ရန်ပုံငွေချပေးဖို့ဥဆောင်လှုပ်ရှားသူတယောက်လည်းဖြစ်ပါတယ
်။1988ခုနှစ်မှာတော့ဒီလိုဒုက္ခတွေကြုံခဲ့ရတဲ့တက်ရှိထင်ရှားရှိနေသူ6000ကိုဒေါ်လာ2000စီပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပင်မလွှတ်တော်အစအဦးနားမှာလည်းဂျပန်အမေရိကန်အထိတ်မှတ်နေရာတစ်ခုကို2000ပြည့်နှစ်မှာစလုပ်ပြီးဒီနေရာဟာဒုတိယကမ္ဘာစစ်အတွင်းအမေရိကန်ပြည်ထောင်စုအတွက်တိုက်ပွဲဝင်ခဲ့တဲ့ဂျပန်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဒီစစ်ပွဲကာလအတွင်းနေရာရွှေ့ပြောင်းခံခဲ့ရတဲ့ဂျပန်အမေရိကန်တွေအတွက်လည်းရည်ရွယ်စောက်လုပ်ထားတာပါ။
ဒါနဲ့ဒီနေရာမှာကျွန်တော်ကြည့်ခဲ့မှုရဲ့မှတ်တမ်းရုပ်ရှင်အကြောင်းကိုကြုံကြိုက်လို့ပြောပြပြရစေမခွာညိုရေတကယ်အဖြစ်မှမှတ်တမ်းဆိုတော့ကြည်ရတာကြည်ခွဲစရာလဲကောင်းကြည်နူးစရာလဲကောင်းပေါ့ဗျာ
ဘလို့အကြောင်းနေများလဲကိုအောင်အောင်ရေ
ဒီလိုပါအဲ့ဒီကာလတွေမှာလူငယ်ဘဝနဲ့အမေရိကန်နောက်ဘက်ချမ်းကဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာနေထိုင်တဲ့ဂျပန်လူမျိုးတဦးဖြစ်တဲ့ဂျမီမီရီကတနီယာအမေရိကမှာမွေးခဲ့ပြီးပကြီးပညာနဲ့ဘဝကိုရည်တည်ဖို့စိတ်ထက်သန်နေသူတဦးလည်းဖြစ်ပါတယ်အတူတူပြောရရင်တော့သူနဲ့သူ့မိသားစုအပြင်ဂျပန်တွေတော်တော်များများထိန်းသိမ်းရေးစခန်းတွေမှာနေခဲ့ရခြင်းမှာသူတို့ရဲ့နိုင်ငံသားဖြစ်မှုလည်းပြည့်ပြည့်ခဲ့တာပါအဖြစ်ကဆိုးပုံများပြောရရင်ဒုတိယကမ္ဘာစစ်ပြီးတဲ့အထိသူတို့ကိုပြန်လွှတ်မပေးခဲ့ပါဘူးကယ်လီဖိုးနီးယားနဲ့တက်ဆက်ကထိန်းသိမ်းရေးစခန်းတွေမှာမစ္စတာမီရီကတန်နီနေထိုင်ခဲ့ဘူးပြီးနယူးဂျာဆီမှာရှိတဲ့ထိန်းသိမ်းရေးစခန်းကအလုပ်ယုံတစ်ခုမှဆိုရင်လေတရက်ကို12နာရီလောက်အလုပ်လုပ်ရတဲ့အပြင်တစ်ပတ်ကို6ရက်တောင်လုပ်ရပါတယ
်တရက်ကို8နာရီတစ်ပတ်ကိုနာရီ40လုပ်ရတာဟာရေပုံရသတ်မှတ်ထားတာဆိုတော့ဒါကတော်တော်များတဲ့အလုပ်ချင်းလို့ပြောရမှာပေါ့နော
်ဟုတ်ပါတယ်ဗျာဒီလိုမျိုးအဖြစ်တွေကြုံနေပေမဲ့ဝိန်းကောလင်းဆိုတဲ့စိတ်ကောင်းရှိတဲ့ရှေ့နေတယောက်လို့ပြောရမှာပေါ့ဗျာသူကဒီဖန်စီထိန်းသိမ်းခံထားရတဲ့ဂျပန်အမေရိကန်9000လောက်လွတ်မြောက်ဖို့အတွက်ဆောင်ရွက်ပေးခဲ့တာကြောင့်1948ခုနှစ်မှာတော့ဒီဖန်စီခံရသူတွေလွတ်မြောက်လာခဲ့ပြီးနောက်1950မှာဂျမီမီရီကတနီယာသူစိတ်ဝင်စားတဲ့ပကြီးပညာနဲ့ရည်တည်ဖို့ကြိုးစားမယ်ဆိုတဲ့စိတ်ကူးနဲ့နယူးယောက်ကိုပြောင်းလာခဲ့ပါတယ်
အဲ့ဒီအချိန်မှာသူကနိုင်ငံသားပြန်ဖြစ်နေပြီလား
လွတ်လာပြီးချိန်မှာနိုင်ငံသားတော့ပြန်မဖြစ်သေးပါဘူးဒါပေမဲ့လွတ်လွတ်လပ်လပ်သွားလာနေနိုင်တဲ့မစ္စတာမီရီကတနီယာအမေရိကန်အရှေ့ဘက်မှာရှိတဲ့မြို့တွေတစ်မြို့နဲ့တစ်မြို့ကူးပြီးနေလိုက်တာ
1959 ခုနှစ်မှာသူ့ကိုနိုင်ငံသားအဖြစ်ပြန်အသိမှတ်ပြုရာကိုတက်ဆိုင်ရာကဘယ်ကိုအကြောင်းကြားပေးရမှမသိအောင်ကိုဖြစ်ခဲ့တာပါ။အဲဒီတော့သူလဲသူ့ကိုသူနိုင်ငံသားဖြစ်နေပြီဆိုတာကိုမသိပဲဒီလိုပဲနေရင်1980လောက်မှာနေစရာမရှိတဲ့အခြေကိုရောက်ခဲ့တာပေါ့ဗျာ။အဲဒီအချိန်ကလေးကမစ္စတာမေရီကတန်နီယာနယူးယောက်မြို့ကအမှုပညာရှင်တွေပေါ်တဲ့ဆိုဟိုအရက်ကလမ်းဘေးပလက်ဖောင်းပေါ်မှာနေရင်ပကြီးလေးဆွဲတော်တာပဲဗျို့။
ဘလို့အမျိုးသားပုံတွေဆွဲခဲ့တာလဲကိုအောင်ရဲ့သူ့ပကြီးတွေကလူစိတ်ဝင်စားမှုရှိကြရဲ့လား
သိရှိတာပေါ့ဗျာအဲ့လိုရှိလို့လဲသူ့ဘဝပြောင်းလဲခဲ့ပါတယ်သူကကြောင်ချစ်တက်တော့ကြောင်ပုံတွေနောက်သူနေထိုင်ခဲ့ရတဲ့စခန်းပုံတွေဘုံနံကြောင့်မီးလောင်နေတဲ့ပုံတွေကိုလဲဆွဲခဲ့ရတာကနေဆိုဟိုမှာပဲနေပြီးဒီပုံတွေကိုစိတ်ဝင်စားသူမှတ်တမ်းရုပ်ရှင်ရိုက်ကူးတဲ့လင်ဒါဟက်တန်ဒော့ဖ်နဲ့မိတ်ဆွေဖြစ်ခဲ့ပါတယ်ဒီမျိုးသမီးကမစ္စတာမေရီကစ်တန်နီဆွဲတဲ့ပုံတွေကိုကြည့်ပြီးဒီအဖိုးအိုရဲ့ဘဝကိုစိတ်ဝင်စားခဲ့တာပါပထမတော့ဒီလိုပဲနေစဉ်ဘဝမှာကြုံရတဲ့အခြေအနေတစ်ခုအဖြစ်လို့သာအမှတ်တမဲ့နေပေမဲ့လင်ဒါဟာနောက်ပိုင်းမှာဒီအဖိုးအိုမေရီကတန်နီအတွက်ကူညီရက်တီပေးခဲ့သူတူအဖြစ်ဘဲပုံရောက်လာခဲ့တယ်လဲဆိုတာကတော့အခုကြားခဲ့ရတာကတော့9/11လို့သိကြတဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုအတွင်းကမ္ဘာကုန်သွယ်ရေးအဆောက်အုံတွေကိုအကြမ်းဖက်သမားတွေကလေရင်နဲ့တိုက်ခဲ့တော့ကွာဒီအဆောက်အုံပောက်ကွဲတာပြိုကျတာကနေထွက်လာတဲ့မိဂိုးတွေအစိမ်းငွေတွေဟာဆိုရင်လေတိတ်မလန့်မကန်းကဆိုဟိုအရက်ထီရောက်လာပြီးလမ်းဘေးမှာချောင်းတဟိုးဆိုးနေတဲ့အဖိုးအိုကိုမမြင်ရတဲ့အဆုံးလင်ဒါဟာအဖိုးအိုမေရီကတန်နီကိုသူ့အိမ်ကိုခေါ်လာခဲ့ပါတယ်ချုပ်ပြောရရင်တော့အဲဒီကမှတဆင့်လူမှုဖူလုံရေးနဲ့ဆက်သွယ်မိရာကနေမစ္စတာမေရီကတန်နီယာနိုင်ငံသားဖြစ်နေခဲ့တယ်ဆိုတာကိုသိလိုက်ပြီးတဲ့နောက်ဇက်သိန်းကန်းကတော့လှလှပပအဆုံးတက်ခဲ့တယ်လို့ပြောရမှာပေါ့ဗျာ
။ဘာတွေဖြစ်ခဲ့သေးတယ်ဆိုတာကိုဆက်ပြောပါအောင်ကိုအောင်ရေ
2002ခုနှစ်မှာအဖိုးဟိုမေရီကတန်နီအတွက်ထောက်ပံ့ကြေးတွေနေစရာတွေကိုလူမှုဖူလုံရေးကစီစဉ်ပေးခဲ့ပါတယ်။အဲဒီနှစ်မှာပဲအနည်း60ကျော်ကွဲကွာခဲ့တဲ့သူ့အမနဲ့လည်းပြန်ဆောင်ခွင့်ရခဲ့ပြီးကယ်လီဖိုးနီးယားပြည်နယ်ကိုလည်းသွားလည်ခဲ့ပါတယ်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA American အသံကနေအင်္ဂါနေ့မနက်ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့မနက်ခင်း၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြတ်သက်ကကြေညာပေးပါမယ်ရှင
်။ရှီရီနိုင်ငံအရှိမြောက်ပိုင်းဘက်ခတ်စ်မြို့ကလေးကနောက်ဆုံးလက်ကျန် ISIS တွေကြော်တွေကိုအမေရိကန်နေပံ့ပိုးပေးနေတဲ့တပ်ဖွဲ့တွေဝန်းရံထားပြီးတိုက်ခိုက်နေမှုတွေခက်တာရန်နာထားပါတယ်။ဒီလိုရန်နာတာအခွင့်ကောင်းယူပြီးရာနဲ့ချီတဲ့ ISIS တိုက်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဟာဘက်ခတ်စ်ကနေထွက်ပြေးနေကြပါတယ်။ဗင်နီဇွဲလားနိုင်ငံမှာသူကိုယ်သူဂျာဖြတ်သမရဖြစ်ကြီးညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွာရီတို့ဟာ February 23ရက်နေ့ကနိုင်ငံတွင်းကနေကိုလံဘီယာကိုတိတ်တဆိတ်ထွက်ခွာသွားပြီးတော့မနေ့ကတနင်္လာနေ့မှာတော့ဗင်နီဇွဲလားမြို့တော်ကာရာကတ်စ်ကိုအနေရကင်းကင်းနဲ့ပြန်ရောက်လာခဲ့ပါတယ်။ရွန်ညာဒုက္ခသည်အရေးအကူအညီပေးဖို့ကုလသမဂ္ဂဆန္ဒရေးခအစီအစဉ် WFP ကို American ပြည်ထောင်စုကမတ်လ3ရက်ကဒေါ်လာ45တန်ခွဲပေးအပ်လိုက်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တန်ရုံးကအကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာ February 15ရက်နေ့ကဒေါ်လာတန်60ပေးထားတာကြောင့်အမေရိကန်ပြည်ထောင်စုကကုလသမဂ္ဂပူးတဲ့တုံ့ပြန်ရေးအစီအစဉ် 2019 DRP အတွက်စုစုပေါင်းဒေါ်လာ105တန်ပေးခဲ့ပါပြီ။မြန်မာကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ရွန်ဂျာမွတ်စလင်တန်းကျော်ရှိတဲ့တက်ကတသိန်း3000ကျော်ကိုဘန်စန်ချာကျွန်းစီပြောင်းရွှေ့နေရထပ်ပြီးချပေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပါတယ်။စင်ကာပူနိုင်ငံကနေမြန်မာအမျိုးသမီးတူကိုခိုးထုတ်ဖို့အတွက်ကြိုးစားတဲ့မလေးရှားနိုင်ငံသား4ယောက်ကိုစင်ကာပူလူဝင်မှုကြီးကြပ်ရေးနဲ့နေဆက်စစ်ဆင်ရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ February 28ရက်နေ့ကဝုဒ်လန်းစစ်ဆေးရေးဂိတ်မှာမလေးရှားလိုင်စင်နံပါတ်ပြားနဲ့ကားပေါ်မှာစင်ကာပူကနေမလေးရှားကိုခိုးထုတ်ဖို့ခေါ်လာတဲ့မြန်မာမျိုးသမီးကိုဖမ်းမိခဲ့တာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုဒေါခင်မြတ်သက်ကြေညာပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမှန်ရင်ချင်းနိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Grab Band ဖြစ်ပါတယ်။ညနေဘက်6နာရီကနေ9နာရီအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုတော့ Line to Meter 16925တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.